ကနေ့တာဟနာတော်သက္ကရ2550ခုနှစ်ကောဇာသက္ကရ1368ခုနှစ်ပစုံလာဇာ9ရက်နေ့ညမင်္ဂလာစေဓမ္မယုံကြည်ခြင်းမှာကျင့်ပါပြုလုပ်အပ်သောတာဟနာပြုဓမ္မသဘေနဲ့ဟောကြားအပ်သည့်ဒုက္ခဝိပဿနာကျင့်စဉ်အပိုင်း7တရားတော်သောတာဝိပဿနာဖြစ်တဲ့အပိုင်း7ခဏိဘယ်ကနေစမလဲဆိုရင်တင်ညာခန္ဓာကနေဆက်ရမှာစရတယ်။တင်ညာခန္ဓာဆိုတာဟာအစဉ်ဆိုရင်ဘာအစဉ်လို့မှတ်သားတဲ့သဘောတရားလေး။အတန်ဆိုဘုသူ့အတန်ဘာအတန်လို့မှတ်သားတဲ့သဘောတရား။အနတ်ဆိုရင်ဘာအနတ်လို့မှတ်သားတဲ့သဘောတရား။အရသာဆိုရင်ဘာအရသာလို့မှတ်သားတဲ့သဘောတရား။အစားအသောက်ဆိုရင်လည်းပဲဒီလိုပေါ့နော်အတွေ့အထိဆိုရင်လည်းဘာအတွေ့အထိလို့မှတ်သားတဲ့သဘောတရားအတွေ့အအောင်ဆိုရင်လည်းဘာအတွေ့အအောင်လို့မှတ်သားတဲ့သဘောတရားကိုသိဉ္ဇခန္ဓာလို့မှတ်အဲ့ဒီသိဉ္ဇခန္ဓာဟာတန်လျက်နဲ့တူတယ်တန်လျက်ဆိုတာဟာအဝေးကနေကြည့်လို့ရှင်ရင်ရေလို့ထင်ရတယ်မိုးကောင်ရေရှားအရက်တွေမှာထင်ရှားတယ်ဘုရားတို့ဘယ်မှာသွားတော့ဒီလိုလဲဆိုရင်မန္တလေးမြို့ကနေတောင်နာကိုကားစီးတဲ့ခါတွေ့ရအခု6လပိုင်းနဲ့မှာတောင်နာကိုတရားဝဲ4ညလောက်ရှိကားနဲ့သွားပြီးအဲ့ဒီပြင်မိုးကောင်ကြီးရှမ်းပြည်သားတွေနေရာတအားပြင်းပြီးတော့အောက်ကရေမွေလေးပေါ်တည်တက်လာလို့ရှိရင်အပူအရေကိုဟတ်တဲ့ခါမှာကားလန့်ပေါ်အဲ့ကားလန့်ကားပေါ်ကတန့်ကြည့်လိုက်တော်တော်ဝိရဉာဏ်မှာကြီးဒီကားလမ်းကိုဖြတ်နေတယ်လို့ကိုထင်ရတယ်တိတ်အောင်ဖို့ကောင်းတယ်အရင်မကြုံဘူးနော်ဟာကြီးဒီဖြတ်နေတာဘယ်လိုများသွားမလဲပေါ့ကားလည်းနားရအောင်မရှိတော့ဘူးအဲတန်လျက်လို့ခေါ်တယ်လှေသားတာပေါ့ဟိုတင်းရမှာလှေသားတဲ့အနေနဲ့သုံးရင်လို့မြတ်စွာဘုရားကတင်းညက်ခန္ဓာကိုတန်လျက်နဲ့ဥမာပေးတာဘုရားတို့ယောဂီတို့ကိုဒီနေ့ဝိညာဉ်ပေါ့ဝိညာဉ်သိစိတ်ကလည်းမတူတင်ညက်ခန္ဓာကလည်းလိန်နာပေါ့အမှတ်တွေမှားတာပေါ့အမှတ်မှားအောင်လိန်နာပေါ့ဒါကြောင့်သမင်းလည်းကောင်းတဲ့ဥမာပြသမင်းလေးအရုပ်ကိုင်းကြီးထဲမှာရေစားလို့လိုက်ရှာတော့ဘိုးဝေးမှာတန်လျက်တွေထင်ရောအဲ့ဒါသမင်းလေးကအာသာကြီးပဲဆိုတော့အပြေးအနားလည်းရောက်ကြီးမရှိဘူးတခြားနေရာအဝေးမှာထပ်ပြီးတော့တန်လျက်ကထင်တခါထပ်ပြီးတော့ပြေးအနာရောက်ရေးမရှိဘူးအဲ့လိုပဲတန်လျက်ကိုရေးချင်ပြီးတော့ကျွတ်တမဲလေးလိုင်းလိုင်းနဲ့အမိုးဆုပ်သေးရတယ်ဥမာနာပါဥပမေယျကအဲ့ဒီတမဲလေးကကုတုစဉ်လူသားနဲ့တူတယ်အဲ့တန်လျက်ကတင်ညက်ခန္ဓာနဲ့တူတယ်တင်ညက်ခန္ဓာကလည်းယောဂတို့ဦးဇင်းတို့ကိုလေလူမဟုတ်ဘဲနဲ့လူမိမမဟုတ်ဘဲနဲ့မိမယောက်ျားမဟုတ်ဘဲနဲ့ယောက်ျားအိမ်မဟုတ်ဘဲနဲ့အိမ်ကောင်းမဟုတ်ဘဲနဲ့ကောင်းကျောင်းမဟုတ်ဘဲနဲ့ကျောင်းနဲ့ပညာကလင်လေးပြီးဥဒ္ဒေယောပြီးတော့အဟုတ်မှန်ပြီးတော့အရာတွေရအောင်အရာတွေနောက်ကိုပဲတန္တရာတို့ကြောက်လို့လိုက်လာခဲ့တာတကယ်ရတော့လေဘာမှအနစ်သာလည်းမရှိတကယ်လည်းမဟုတ်အဲ့ဒီဉာဏ်ခန္ဓာလေးနဲ့တို့ကြောင့်လူဘဝနဲ့ဘဝမြမဘဝတွေအဟုတ်မှန်ပြီးတော့လိုင်းနဲ့ယောဂရုဆိုလို့အမောဆုပ်ပြီးတော့သိပြီးတော့အပယ်ကျခဲ့တဲ့ဘုရားရှင်မရေးနိုင်ပါဘူး။အဒီနေ့နေခြင်းပဲဒီသံဃာတို့ခုခေါ်ရင်လည်းအဲ့ဒီကြောင့်ပြောပြခဲ့တယ်။ဘုရားတို့ယောဂီတို့ဘုသူစင်တွေဟာလို့အခုတို့တရားပွဲကြတယ်မနေဖိတ်ယူပါတာ။တဆက်နဲ့လက်ပြီးတော့ဖိတ်ရတယ်။ဘယ်နည်းပဲတရားပွဲကြပါဖိတ်တာလည်းအကုန်ခံရပြီးတော့ဖိတ်ရတယ်။နှုတ်နယ်လည်းဖိတ်ရတယ်။အဲ့လိုဖိတ်တာတော့သိမနာပြန်ပါဘူး။အဲဇပ်ပွဲတွေနာမည်ကြီးမင်းသားတွေပါတဲ့စတိတ်ကျိုးတွေကြတော့ဘာဖိတ်ဆရာလို့လဲ။ပတ်စံပေးပြီးတော့ကိုလာတာလေ။ကားကလည်းအကုန်ခံလာတယ်။တောင်းနေရှိပြုတယ်ကြည်တာပဲ။ကိုစဉ်းစားဖို့အချက်လေးပေါ့။ကိုတရားနာရင်အနည်းဆုံးဓမ္မသဘောနာကုသိုလ်ရမယ်။အဲ့ဒီကုသိုလ်နဲ့ပြင်နဲ့ပြီးတော့ဒါလေးရောက်ပါလေ။ဒါအနည်းဆုံးပါ။ဘုသစ္စာတွေမှာကြိုးတွင်းသိလို့မညာပူညာရရင်တော့နိဗ္ဗာန်တည်းလည်းရောက်နိုင်တာပါ။ အဲ့စတိကျိုးတွေဇက်ပွဲတွေဆိုင်းနေဒါတွေကြည့်ရင်နားထောင်ရင်အာဟုတုပဲဖြစ်တာသိရင်လည်းအပေကြမယ်အဲ့ဒါမတည်ဘူးလားဆိုတော့သိလားပဲသိရတဲ့နဲ့ဘာဖြစ်လို့အပေကြမယ်အလို့ကြဒီစိတ်ကပျော်ပြီးတော့နတ်ပြည်ပုံမှန်အလို့နိဗ္ဗာန်ပုံမှန်တရားလို့ကြစိတ်ကပြင်းရတာလေအဲ့ဒါဟိုမေခွန်ပေါ့တတနာမှတ်လိုက်ဘုဇုံတို့ယောဂီတို့ဘဝအဆက်ဆက်ကအပင်ကြခဲ့တဲ့ဘဝတွေအများတယ်။အဲလိုအာဟုတုရနဲ့ပျော်ခဲ့တဲ့ဘဝတွေအများတယ်။ဘဝတက္ကရီလောက်ကိုပုံကြည့်ကြအောင်။ခဲတဲ့ဘဝမရင်နိုင်ပါဘူး။တက္ကရီလောက်ကိုပုံပြမလို့။ဘုဇုံတို့ယောဂီတို့ကျင်နေခဲ့တဲ့ဘဝအပေါင်းတက္ကရီမှာဆိုရင်အခုလိုကုသိုလ်တရားနဲ့ပျော်ခဲ့တဲ့ဘဝကတဘဝလောက်ပဲရှိမယ်။ကျန်တဲ့ဘဝပေါ့ကိုယ်တန်ကိုသိန်း9,999ဝါကလေဟိုအခုတို့နဲ့ပြောပြီးတော့အပေးကြည့်ကြရတာအဲ့တော့အပေးကြတဲ့ဘဝတွေကများတော့လေအကျင့်ပါပြီးတော့အပေးကြမယ်အပြောပါကြဒါပြောတာအားဖြစ်ပဲကောင်းမြတ်ဒုက္ခရရောက်တဲ့ဘဝကနေတော့ကောင်းမြတ်ဒုက္ခရရောက်မဲ့ကုသိုလ်လုပ်ကြတော့ဒါပြင်းတာဒါကြောင့်မကောင်းတဲ့လုပ်ကြတော့လုပ်ခြင်းနဲ့အောက်တာမလုပ်ပါဘူးကောင်းတဲ့လုပ်ကြတော့မလုပ်ခြင်းနဲ့ပြေလုံးရတယ်တရားမနာခြင်းပေးနိုင်ရတယ်အဲ့ဒါအုံအဲ့မှာပြောခဲ့တယ်အဲ့ဒါတရားဓမ္မတို့လို့ဒီဝိပဿနာတရားတွေငါးစိတ်ကနာကြခြင်းမှာနာမယ်ဆိုရင်တော့ပေးတာသွားမယ်ဘယ်တော့မှမနာခြင်းမဟုတ်ဘူးမနာခြင်းပေးနာတာပေးလို့ရတာကောင်းတယ်လို့ပါဒါကလည်းကြိုးစားကြပေါ့အဲ့တော့တင်ညာကံတာလေးလေးများအပေကြီးပဲကြားခဲ့တာအဲ့တော့ဒီဘဝအခုဒီတရားတွေ့တဲ့အရင်ကစပြီးတော့ဝမ်းသာပါလမ်းမှန်ပေါ်ရောက်ပါပြီဆက်ရှောက်ဖို့ပဲလိုပါတော့တင်ညက်ခန္ဓာပြီးတော့သင်္ခါရခန္ဓာသင်္ခါရခန္ဓာဆိုတာတက်တွန်းလို့ဆိုတဲ့သဘောတရားစေတနာစေတသိက်ကိုရတယ်အမှန်ကတော့ဝေဒနာတင်ညာဘာတော့ပါစေတသိက်50လုံးသင်္ခါရခန္ဓာထဲမှာပါတယ်ဆိုတော့စေတနာကဥဆောင်အဲ့သင်္ခါရခန္ဓာဥမှာပြတဲ့ကမပြောတော့နဲ့တူတယ်အဲ့ဒီဥမှာကအဓိပ္ပာယ်ရှိတယ်လေဒီဒီမြေမနာဆရာတော်ကြီးပြတဲ့ဥပမာလေးမှယူပြောမယ်။ဆရာတော်ကြီးကဘယ်လိုဥပမာပေးလဲဆိုတော့အယူတရားတဲ့။သူကငါပြောမယ်တော့မမြင်ဘူးတဲ့အယူစေတသာဝေဒနာတဲ့။အဲဒီစေတသာဝေဒနာတဲ့ကတရရတော့မပြောတော့ရည်တူကိုလည်းရောက်ပါတယ်။ငါပြောမင်းကြီးတဲ့အာဟိုအပင်ကြီးတဲ့တဏ္ဍာပေါ့။အဲဒါအလုံးရလည်းဟိုချော်မွေ့နေတာပေါ့။မပြောခင်မင်းဟုတ်တဲ့စေတသာဝိနာတဲ့ကလေအဲ့ဒီမပြောခင်တွေကိုအခိုင်အမာလို့ထင်သွားတယ်။ဟာတော်တော်ခိုင်မာတဲ့ဥပ္ပဏ္ဏီတွေမြေမှာကြည်လန်းလုံချောဝင်နေတာပဲ။အဲ့တော့ဒီမပြောတော့တွေကိုပဲငါဘယင်လုံးမယ်ဆိုသူကသူ့ကိုယ်သူပဲဟိုဘယင်ဖြစ်တင်ညောက်တယ်ပေါ့။သူပဲတင်ညောက်တယ်။သူပဲထောက်ခံသူပဲပြီးပြီးတော့ဘယင်ဖြစ်သွား။ပြင်ဖြစ်တာကအရေးမကြီးဘူး။သူကမာနတွေတက်တယ်ငါကဒီငါပြောတော့အလယ်မှာနေတာငါ့ကိုဘယ်သူမှလည်းအဲ့ဒါလည်းမပြုတ်နိုင်ဘူးတဲ့ဒီငါပြောတော့ပြောက်လာဖို့မလွယ်ဘူးပေါ့အဲ့တော့တရားနိုင်ငံကိုလည်းသိရမယ်ဆိုပြီးတော့အနိနာကနိုင်ငံတစ်ခုရာသတံပေးတယ်အဲ့နိုင်ငံနိုင်ငံကိုပဲအမလားစစ်ထိုးမလားပုံငါပြောတော့ပြင်ပေါ့နော်အဲ့လိုရောက်ပြီးတော့ယဟုဘရင်ကပြောတယ်တော့လန့်သွားသေးတာပေါ့ဟာဒုက္ခဘယ်ငါပြောတော့ပြင်လဲပေါ့ဒါနဲ့တရားစုံစမ်းတော့မှအယူဖြစ်ဩဒီအယူကကြီးစမ်းตัวดิงะပြောပြန်လို့အခိုင်အမာထင်တာအဲ့တော့သူအားမှုတဲ့ငါပြောပြန်လေအခိုင်အမာမုံမတ်လေးအောင်သွားကြတယ်မုံမတ်တွေကိုတခါတယ်ငါပြောပြန်တယ်အကုန်လုံးဖြတ်ခိုင်းတယ်ငါပြောပြန်တယ်အကုန်ပြတ်သွားတော့မှအယူကြီးပေါ်လာအဲ့ဒီအကြမ်းမှာအယူကြီးကဟိုမန်နေကြာသွားတယ်ဩဒီငါပြောပြန်တယ်ကဘာမှအနှစ်သာရမရှိဘဲကိုငါအခိုင်အမာထင်လို့ယုတ်ပြီးတော့ဒါဥပမာနာပါဟုတ်မယ်ရန်ကတော့အယူဆိုတာဘုသူစင်ကိုပြောတာမပြောမယ်လို့ဆိုတာလူဘဝနတ်ဘဝမြန်မာဘဝဆိုတာဘဝတွေကိုပြောတာဒီဘဝတွေကိုယောဂီတို့ဥစဉ်တို့ကစေတနာတွေနဲ့ပြည့်စုံခဲ့ကြတာအတင်ကတဲ့ကံစေတနာပေါ့ကုသိုလ်စေတနာအာဟုသိုလ်စေတနာအတင်ကတဲ့ခန္ဓာပဲအဲ့ဒီအတင်ကတဲ့ခန္ဓာစေတနာပြည့်ရင်မှုနဲ့အခုလူဘဝကြီးဒီဆောက်လိုက်တယ်ကိုဒီဆောက်တဲ့ကိုလူဘဝကိုလေကိုတန်ဖိုးထားတယ်အခိုင်အမာလို့ထင်တယ်ငါခန္ဓာကြီးကကြီးစံအမွေမွေးတရားဒီခန္ဓာအခုလက်ဒီခန္ဓာမပြည့်စုံဘူး ဒါကြတော့အယူမို့ထင်တာပါတကယ်တော့ပြောခဲ့ပြီလေရုပ်ရောနာရောဟာတစ္ဆေကံမှာမနာအောင်အမြဲတမ်းပြဲသို့တော့အဟောင်းချုပ်တဲ့နေရာမှာအသိရောက်လာတော့ပြဲလို့ပြန်မှမသိဖြစ်နေတာဒါကြောင့်ကိုလုတ်ခဲ့တဲ့စေနာနဲ့လုတ်ခဲ့တဲ့ဒီခန္ဓာအယူကိုအခိုင်အမာတင်တာဟာအယူနဲ့တူတူပါပဲဒါကြောင့်ငါတကတော့မပြောလို့နဲ့တူတယ်ပြောခဲ့တာအဲခန္ဓာ၅ပါးစုံခန္ဓာ၅ပါးစုံရဲ့သောသောခန္ဓာအတိတ်ပဲကိုပြောခဲ့တော့ကဟိုအပေါင်းအစုကိုခန္ဓာပြောခဲ့တယ်ပြီးတော့ရုပ်၁၁မျိုးပေါင်းတာဝေဒနာ၁၁မျိုးပေါင်းတာအစကြီးပါမြင်၁၁မျိုးပေါင်းတာကိုခန္ဓာလို့ပြောခဲ့အခုအဲ၁၁မျိုးသရုပ်ကိုပြောပြမယ်အရေးအတွက်၁၁မျိုးဆိုတာပါရီလေပေါ့ဘုရားတို့ရုပ်အမျိုးသား၁၁မျိုးပြောရင်ကျန်တဲ့ဝေဒနာတင်ညာသင်္ခါရဝိညာဉ်၁၁မျိုးကိုသိလို့ရပါပြီအဲ့ဒီ၁၁မျိုးကိုအနတ္တလက္ခဏာသုံးပါဟောထားတယ်ရုပ်ဆိုလို့ချင်းကိုယူပတ်ခန္ဓာရဲ့ရုပ်ဆက်တဲ့မျိုးဆိုရင်အတေယုတ်ဖြစ်ပြီးတဲ့ရုပ်တွေဟာလေဒါယူပတ်ခန္ဓာထဲမှာပါတယ်ပေါ့နောက်အနာဂတ်ယုတ်စိတ္တန်ယုတ်နောက်ပစ္စုပန်ယုတ်သုံးမျိုးရတယ်နောက်အစ္စတဆိုတာအတွင်းယုတ်လို့ဆိုမိမိခန္ဓာဖြစ်တဲ့ယုတ်တွေကအတွင်းယုတ်ဗဟိတကအပြင်ယုတ်အပြင်ဆိုတာဒုရဘခန္ဓာဖြစ်တဲ့ယုတ်တွေကအပြင်ယုတ်ဩလာရိကဆိုတာကကျန်တန်သောယုတ်ကျန်တန်သောယုတ်ဆိုတာဉာဏ်နဲ့သိလွယ်တာကိုပြောတာ။ဩလာရိကယုတ်တွေကသိလွယ်တယ်။ဘာလဲဆိုလို့ရှင်မျက်စိနားနာလျာကိုပေါ့နော်။အဲ့ဒီကြည့်အောင်၅မျိုးသိလွယ်ပြီ။နောက်အစဉ်အတန်အနှံ့အရတာအတွေ့အထိဒူပေါင်းတက်တောင်ကဏ္ဍတော်တော်ဖုဒ္ဓဘာယုံပေါ့။ဟောဆယ့်၂မျိုးရှိဖုဒ္ဓဘာယုံကယုတ်၃မျိုးပေါင်းထားလို့ဖုဒ္ဓဘာယုံထဲမှာပထဝီတေဇောဝါယော၃ပါးပါသကုပတာရဆိုရင်တော့မျက်စိကြည်ယုတ်ပဲသောတာပတာရဆိုရင်နာကြည်ယုတ်ပဲကာနာပတာရဆိုရင်နှာခေါင်းကြည်ယုတ်ဇိဝဝပတာရဆိုရင်ရှားကြည်ယုတ်ကာယပတာရဆိုရင်ကိုယ်ကြည်ယုတ်ဒုဗောင်းဆိုတာအစင်းယုတ်တတရယောအတန်ယုတ်ခန္ဓာယောအနံ့ယုတ်ရတနာယောအရဏယုတ်ဖုရဘယောအတွေ့အထိယုတ်အဲ့ဒီယုတ်အရေွက်ဆယ်ယုတ်တဲ့မှာဖုရဘောင်းတဲ့မှာကပထဝီတေဇောဝါယောသုံးပါးပါလို့12ပါးဖြစ်တယ်အဲ့ဒီဆန္ဒမှာကိုမှတ်လိုက်ပေါ့ဩလာရိကယုတ်ဘာယုတ်လဲပါဠိလိုမြန်မာလိုကျန်တန်သောယုတ်ကျန်တယ်ဆိုတာဉာဏ်နဲ့သိရတာကိုပြောတာဟောတုကုမဆိုတာကပိန်မွေသောယုတ်ခုကြတော့မသိရဘူးပိန်မွေသောယုတ်က16ပါးရှိတယ်နှစ်ခုပေါင်းရင်28ပိန်မွေသောယုတ်ကအာဘောတဲ့အဲ့ဒါလည်းသူကလဲတာမသိရဘူးအာဘောတဲ့သူမလွယ်ဖွဲ့စည်းတဲ့သဘောလေးဘလို့မှသိဖို့မြင်ဖို့မလွယ်ဘူး။အဲကြောင့်ဒိမွေတယ်ဆိုတာကသိဖို့မလွယ်တာကိုပြောတာပါ။အဲ့ဒီနေ့ဒီဒါရုပ်တယ်။မိမအမူအရာကိုပြောတာ။ဥရိတနေ့ဒီဒါယောက်ျားအမူအရာရုပ်ကိုပြောတာ။အမူအရာရုပ်ဆိုမှတော့ဘယ်အကောင့်တည်းရှိမလဲ။အမူအရာလေးပြောတာလေ။မိန်းကလေးဆိုရင်မိန်းကလေးအမူအရာလည်းကိုသိတာ။အမူအရာကြည့်တဲ့နဲ့မိန်းကလေးမှန်းသိတာလေ။ယောက်ျားလေးဆိုရင်လည်းအမူအရာကြည့်တာနဲ့ယောက်ျားလေးမှန်းသိအဲ့အမူအရာကိုပဲရုပ်လို့ပြောတာ။ဇီဝိတယုတ်ယုတ်တက်လို့ခေါ်တယ်ဒီယုတ်တရားတွေမပြည့်စုံအောင်စောင့်ရှောက်တာဇီဝိတယုတ်ဇီဝိတောင်းအာဟာရယုတ်ပရိစေဏယုတ်ဆိုတော့အာကာသတဲ့ဘုရားကာယဝိညာဉ်ကိုယ်မူရဝစီဝိညာဉ်နှုတ်မူရယုတ်တွေပဲတော်တော်ဒီယုတ်တွေမသိဘူးသိဖို့မလွယ်ဘူးသူကမှပိန်မွေ့ဒုဗတ္တလဟုတာတခါတည်းရန်ဘုရားတို့ယုတ်တရားလေးကိုပေါ်ပါတယ်ပေါ့နေရာထိုင်တာပေါ်ပါတယ်အဲလောဘတာယုတ်အားကောင်းလို့နာရူပတာလောဘတာနာရူပတာမုရုတာယုတ်တွေခါတဲ့ပင်ဝင်နုညံ့အဲဒါဒုပတာမုရုတာယုတ်အားကောင်းလို့နောက်ကံမညတာအမှုနဲ့မွေ့လျော်တယ်ဘာလို့လို့အစဉ်ပြေးနေတာပေါ့တော့သွားလာရပြီးပါအဲဒါကံမညတာယုတ်ဥပစေယရုပ်တွေစဖြစ်တဲ့ရုပ်တန်တတိဖြစ်ပြီးတဲ့အခါမှာဆက်တိုးတဲ့ရုပ်မဇရတာပေါ်လာတဲ့ရုပ်အနိစ္စတာမမြဲတဲ့ရုပ်အလုံးပေါင်း16မျိုးရှိလိမ့်မယ်အာဘောအဲ့ဒီတွေပူတွေတွေခရယကိုကျန်ခရယကိုကျန်တော့တရားတော့နှလုံးရုပ်ပေါ့နော်ဇီဝိတရုပ်အာဟာရရုပ်ပရိစေတရုပ်ကာယဝိညာဉ်ဝစီဝိညာဉ်ရူပတ္တလောဘတ္တမူလတ္တ กามิญญาตาอุบาสิยะตันติสระตาอนิสสตาโลไอ้ที่ยุค16ยุคก็တော့ญาณเนี่ยไม่ติดเลยโตเต็มมวยได้ยุคเนี่ยเนาะหีนะยุคยุคญาณเนี่ยยุคยุคนั้นเนี่ยยุคဆိုတာพระพุทธเจ้าဖြစ်တဲ့ยุคถ้าจังอภิโภณาติตันมาဖြစ်တဲ့ยุคอ่ะพระพุทธเจ้าဖြစ်တဲ့ยุคญาณလူဘုံတော့ဒီမှာဘုံဟာပုဂ္ဂိုလ်ရဲ့ယုတ်ကကုသိုလ်ကြောင့်ဖြစ်လို့ငြင်းမြက်တယ်။ဒါမဲ့လို့လူဘဝမှာလည်းပဲကုသိုလ်ကြောင့်ဖြစ်တော့လည်းတစ်ခါတည်းရင်မကောင်းတဲ့အကုသိုလ်တွေတွေးနေလို့အဲ့ချိန်မှာဖြစ်တဲ့ယုတ်ကတော့ဒါယုံညံ့ပါဗျာ။ဒါဒူးတွေတော့ဝေသောယုတ်ဝေသောယုတ်ကဒုက္ခမယုတ်ပဲပြောတာပဲ။ဉာဏ်နဲ့သိဖို့ခင်းရင်တော့ဝေတယ်လို့ပြောတာ။တန်တိကဆိုတော့နေသောယုတ်သူတို့ပေါင်း7မျိုးအဲ့ဒီယုတ်ချင်းရ7မျိုးပေါင်းလာတာကိုယူပခန္ဓာလို့ပြောတာထို့သူပဲတဲ့ဝေဒနာမှာလည်းပဲပိစုံပံဝေဒနာအတိတ်ဝေဒနာအနာဂတ်ဝေဒနာအတွင်းဝေဒနာအပြင်ဝေဒနာယုံညာနဲ့ဝေဒနာနှုညာနဲ့မမြင်မြတ်တဲ့ဝေဒနာကျန်တဲ့နဲ့ဝေဒနာနှုညာနဲ့ဝေဒနာနောက်အဝေးဝေဒနာအနိဝေဒနာဝေဒနာလည်း7မျိုးပေါင်းလာတာဝေဒနာခန္ဓာတို့တို့ပညာလဲ7မျိုးသင်္ကာရ7မျိုးဝိညာဉ်7မျိုးပေါင်းတာကိုဒါခန္ဓာလို့မှတ်ပေါ့ဒါခန္ဓာရဲ့ပေါင်းစည်းပုံကိုပြောပြလိုက်တာအခုအဲ့ဒီခန္ဓာဖြစ်ပုံပြောပါခန္ဓာကဘယ်လိုချိန်မှဖြစ်တယ်အောင်၆ပါးတိုက်ဆိုင်တဲ့ချိန်မှဖြစ်တယ်အောင်၆ပါးအောင်နဲ့တော့တိုက်တဲ့ချိန်ဖြစ်တာမတိုက်မှဖြစ်ဘူးပေါ့မတတ်တဲ့အချိန်ဆိုလို့ပြရပါဆိုဟိုအဲ့တဲ့အချိန်မှမဖြစ်ဘူးအဲ့တဲ့အချိန်မှလည်းခန္ဓာငါးပါးဖြစ်တယ်အခုအဲ့ချိန်မှခန္ဓာငါးပါးဖြစ်ပုံကပြောပြပြနေဒီချိန်မှတော့တရားရှိလို့မရတော့ခန္ဓာငါးပါးကတော့ဖြစ်ပြနေတာပဲဒါတော့မှမနာပါနားလည်းအချိန်ရှိပါခန္ဓာငါးပါးဖြစ်ပြပေးချိန်နားလည်းဆိုရင်နိဗ္ဗာန်ရောက်သွားမှာပဲနားတယ်မဟုတ်တော့ဘယ်တော့မှမနာအခုမြင့်သိစိတ်ကြောင့်နော်သကုပ္ပတနာအတ္တိယုတ်ကိုအစင်းသူပါမလားတဲ့ချင်းမှာခန္ဓာငါးပါးဖြစ်ပုံပြောပါပြောတဲ့အခါမှာယောဂီတို့ဉာဏ်တက်အောင်ကျွန်တော်ကခန္ဓာငါးပါးဖွင့်နေတဲ့အခုအစာလေးကြီးထားပေါ့အခုအချင်းလေးပြောမယ်ဦးဇနောကခန္ဓာကြတော့ဖွင့်မပြတော့ယောဂီတို့ကိုယ်တိုင်ဖွင့်ရမယ်ဒါတတိယဉာဏ်တက်အောင်သင်ပေးတာပေါ့ကိုကဒီရှိရချောက်လို့ပါယောဂီတို့ဉာဏ်မတော့ရင်ဉာဏ်မတက်မှဆိုအဲ့တော့ခန္ဓာပွင့်နေအောင်ခန္ဓာငါးပါးကိုကြည့်လိုက်ရင်နားလည်ပြီလေ။ဟိုယုတ်တ27ပါးမှာဘာယုတ်တွေယူပခန္ဓာဖွဲ့ရ။ယုတ်တ27ပါးမှာဘာယုတ်တွေဘာခန္ဓာဖွဲ့။အဲ့ဒါတခါတည်းအပြီးမှတ်တာ။ဒီကယုတ်တရားတွေလို့အဲ့ယောဂီတို့ဘာခန္ဓာလဲဆိုရင်ယူပခန္ဓာတန်းဖြစ်။ဘာမှယုတ်မနေနဲ့။ယုတ်ယုတ်မှာ27ပါးမှာတပါးစီတွေလည်းယူပခန္ဓာပဲ27ပါးလည်းယူပခန္ဓာပဲ။နောက်တစ်ခါသိစိတ်ပေါ့ဉာဏ်လေးစိတ်ဉာဏ်လေးစိတ်ဉာဏ်လေးစိတ်သာလေးလေးတွေ့ကြံသိစိတ်ပဲစိတ်ပဲရောက်ရောက်ယောဂီတို့အဲ့စိတ်ကဘာကနေဆိုဝိညာဉ်တစ်ခါနဲ့မျက်စိမိတ်ပြီတော့မှားတော့ဘာစိတ်လာလာကောင်းတဲ့စိတ်လာလာဆိုးတဲ့စိတ်လာလာဝိညာဉ်နဲ့ခန္ဓာကြည့်တယ်မမေ့နဲ့တော့ဒီကမေ့မှာကြတော့တက္ကတောင်းရုပ်ခန္ဓာနဲ့စိတ်ခန္ဓာပြီးရောစိတ်လေးခန္ဓာပြောကြဆိုစိတ်ရင်စိတ်တွေကနာဖြစ်တာပဲအဲ့စိတ်တွေ50နှလုံးထဲကဝေဒနာစိတ်တွေဟာဝေဒနာခန္ဓာဖြစ်လာတယ်ဒါကြောင့်ဝေဒနာစိတ်တွေဘာခန္ဓာလဲမင်းဝေဒနာခန္ဓာကံဖြစ်တတ်ပါဘူးဘာမှမားပြန်ရှိသူ့ဟိုစိတ်တွေနာမနဲ့ဝေဒနာနဲ့တူရဲပဲဝေဒနာအတန်ကြရတဲ့ဝေဒနာခန္ဓာဖြစ်တဲ့တော့မားမနေနဲ့နောက်တင်ညာစိတ်တွေကတင်ညာခန္ဓာဖြစ်လာတယ်ဒါလည်းလိုလိုလေးပဲတင်ညာနဲ့တင်ညာခန္ဓာတူရဲနေတာအကျွင်းနဲ့စိတ်တွေ50ကားတော့ဒီဘာစိတ်တွေလာလာတက်ကြတဲ့ခန္ဓာတွေကဖြစ်အဲ့ဒါခန္ဓာ၅ပါးဖွဲ့နေလို့တန်ခုဒါကစာလို့တင်တာပေါ့ဟုတ်ခန္ဓာလို့တင်ရအောင်စာလေးပြောပြီးတော့ခန္ဓာလေးပြောအောင်ပညာလေးပြီးတော့အခုပညာလေးပြောအောင်တန်ရုပ်ပြီးတော့အဲ့ရှင်းမှချတဲ့ပန်းကောင်လက်ချီအားလုံးမမြင်အောင်မြင်ရတယ်ဒီနေ့ချိန်မှာတည်သွားပန်းကားလို့တည်ပါတယ်အဲ့လိုပန်းကားလို့တည်တဲ့စိတ်ကိုယ်ကမြင်သိစိတ်လို့ခေါ်တယ် ဘာငါကိုမြင်တဲ့ချိန်မှာတိလို့မြင်ပြီးစိတ်တကယ်တော့ဒီမြင်လို့စိတ်နဲ့သူ့နဲ့တော်တော်ကျွမ်းမဲ့စိတ်တွေဉာဏ်တရားတွေဟာဘာငါဆိုတဲ့အစိယုတ်ထာမှာလည်းကြိုးမရှိဘူးယောဂီတို့မျက်စိအခြေအုံးမှာလည်းကြိုးမရှိဘူးမျက်စိဒီုံနဲ့ကျွန်တော်ဘာငါနဲ့တိုက်တဲ့ချိန်မှာဖြတ်ခဏပေါ်ဖြတ်ခဏပြတ်တာသူ့အကြောင်းကြောင့်သူ့ကြိုးဖြစ်နေတာပေါ့အဲ့ဒါကိုပဲအန္တဘုဒ္ဓဆင်းရဲကငါခန္ဓာလို့မျာဆွဲတာသောတာပန်ကတော့ခန္ဓာ၅ပါးဒီလိုပဲဒီဒါပါပဲသောတာပန်ကဘုဒ္ဓဆင်းရဲကတားချလိုက်တာအဲ့တော့အဲ့ဒီပန်ကဆိုတာပြင်းရဲ့မြင်ရတဲ့သဘောလေးဆင်းရဲကပရမတ်အဲ့ဒီပန်ကယုကိုယုတ်တရားလို့ခေါ်တာပေါ့ဘူးမြင်ရတဲ့သဘောလေးကိုပဲဒီခန္ဓာပေါ်တဲ့နေရာမှာယုတ်တရားရရှိတာကျောက်ကလို့မျက်စိကြည့်ရမှလည်းပဲမျက်လုံးကြီးကိုကျူတာမဟုတ်ဘူးဒီမျက်လုံးကြီးကသိလည်းပဲရှိတယ်သိပြီလေကျောက်ကလို့ခန္ဓာကိုယ်ကြီးကြီးတဲ့ပြောလို့ရှိရင်ဟိုတပတ်တော့မျက်လုံးကရှိသေးတာပဲ70လောက်မှပို့ပွားပြတ်သွားတာဒါကြောင့်ဒီမျက်လုံးကြီးကိုဒီဘက်ခန္ဓာပေါ်တာမဟုတ်ဘူးအဲ့ဒီပန်းကားရဲ့အရေးညာထင်တဲ့အရှိုးလေးကိုဒီဘက်ခန္ဓာပေါ်တာအဲ့ဒီဒီယောကယူလို့မရဘူးကန်လို့မရဘူးထိလို့မရဘူးမြင်လို့လည်းမရဘူး။ဒီကရောဘလောက်ကက်တယ်။ယုတ်ယုတ်ဆိုတာသူ့ပြောတာ။အဲ့ဒါကံရတဲ့လက်တွေခြေတွေကိုယ်တွေအသားတွေကိုယ်တွေယုတ်ထင်နေမရတော့ဘယ်တော့မှတရားမရတော့။ပညာကိုခံပါလား။အပညာရှိနေတယ်များတော့သမထပဲဖြစ်တယ်လုံးဝဝိပဿနာဖြစ်ဘူး။ဆရာတော်ဦးဇင်းဆရာကြီးကံမြင်မှာတော့ပြောခဲ့တာပေါ့။ဒါကမှရောက်လာမေးလို့သူရိတ်တာနဲ့သွားတရားဆိုတာသူကတင်အကြာမြင်ရတာညကြတော့တဲ့အဲဒီလာတဲ့မှာပေသွားတဲ့ယောဂီပေါင်းတွေကမကောင်းဆိုးရည်ဖြစ်ပြီးတော့သူလာပြီးတော့အကူညီတောင်းနေအမြာတောင်းသူအမြာပေးလိုက်ရတယ်ဘာလို့လဲတရားထုတ်ပြီးတော့တရားဖြစ်သွားတာတော့ဘုန်းအဲ့ဒါလေသူတို့တရားဝိပဿနာဘုံမဟုတ်လို့ဒီလိုလာတော့တရားထုတ်ကောင်မှလောဘတွေကပိုးလာဒေါသတွေကပိုးလာလက်ကားလို့အဆွဲတွေကကြီးဒီလိုလောက်ဆွဲကြည့်လဲဆိုရင်အဲဒီငါတို့အားထုတ်တဲ့ရိတ်ကနင်းနဲ့ခေါ်တဲ့ဘုန်းကြီးမှတရားနာမယ်တဲ့တရားကိုရိတ်တာဘုန်းကြီးလို့မနာဘူးသိရောလားအဲငါကငါဆွဲတန်တဲ့ချောင်းနဲ့ရိတ်တာဝင်မှဆရာတို့တန်တဲ့ချောင်းထက်ဆိုင်တော့ဘယ်လိုပဲမကြောက်ကြတာပေါ့အမှားတော့ဘုကိုဆရာကိုဆွဲရုံကိုဆရာကိုဟိုကြည်ညိုတဲ့တော့အပြည့်မရှိပါဘူးအပြည့်ရှိတာကဟိုငါဆရာဟောတဲ့တရားမှအမှန်တရားဆရာကြီးရဲ့တရားအလကားလို့တရားဆရာကြီးရောတရားရောပုတ်ခံပြီးတော့ပြစ်ခတ်ကြည့်ပါတာ။ဒါကြောင့်ဘာဆွဲမှမထားဘူးအရေးကြီးပါတယ်။အခုတော့ဆက်ပြောမှာဘာလို့မှတ်ရအောင်ပေါ့။ဒါဒီမှာအရေးကြီးတဲ့ကြံမှာလို့ပါ။အဲ့တော့အဲ့ဒီပန်ငါဆိုတဲ့အစဉ်ရုပ်နဲ့မျက်စိအကြည့်ရုပ်ရဲ့ခန္ဓာရုပ်တရားဘာတရားတရားပါဘူး။ခန္ဓာ၅ပါးအဲ့ရုပ်တရားဘာခန္ဓာပေါ့။အဲ့လိုဒီအာယုဘကံအဲ့တော့အဲ့ဒီအစင်းယုတ်ကလေးနဲ့မိစိတ်တို့လေးတက်တော်ယုတ်ကလေးဉာဏ်ထဲမှာသိပြီးတော့ဩယုဘကံအနိစ္စပဲ။ဘုရားကြီးကဆိုရမလို့ပါဘူး။သိပြီးတော့ပေါ်သိတယ်။အဲ့ဒီယုတ်လေးအနိစ္စကိုသိတာကအဲ့ဒါကာယဉာဘကံတည်းတည်းဒါပဲတရား။ရှုတော့တိုင်းတိုင်းဈေးဝိုင်းဈေးရောက်ရှုတော့ဒါပါပဲ။အတရားပဲ။အဲ့လိုယူတယ်အောင်ပြုလို့ဟုတ်တာဆန္ဒညာတော်ပင်ပေးတာအဲ့ဒါပြေအောင်ပင်ပေးရတယ်ခန္ဓာတော်ကပြီးပါတယ်အဲ့လိုပန်ငါဆိုတဲ့အစင်းကယုတ်လို့မျက်စိယုတ်တိုက်တော့မြင်သိစိတ်လေးမပေါ်ဘူးလားပေါ်ပါဘူးခန္ဓာမြင်သိစိတ်ဆိုတော့စိတ်စိတ်လေးအောင်ပေါ့ကဲသူပါခန္ဓာပေါ့ဘုံညာနဲ့ခန္ဓာအဲ့ခန္ဓာတော်ပြန်ကြည့်တယ်သိတဲ့သဘောနဲ့တူအားသိတာပန်ငါလို့သိတာမာတိတောင်မထင်နဲ့အဲ့ဒီဝဉဏ်နဲ့ခန္ဓာသိတာဖောက်ပြန်တာလည်းရုပ်ဖောက်ပြန်တယ်ဆိုတာအဲ့ဒီအခြေအုပ်လေးကဖောက်ပြန်တာငါမဟုတ်ဘူးခေါခန္ဓာကပါရပြီအဲ့ဒီဝဉဏ်နဲ့ခန္ဓာလေးကစောစောမျက်စိကြည့်လို့ဆိုရင်တစ္ဆကံအပြေပေါင်းကလေး900ခရီးရကျိုးပြည့်တူတော့အစားထိုးလို့မပြုတ်ဘူးထင်ရတယ်ဟိုမျက်စိကြည့်လို့ဆိုရင်ကြည့်နေပဲတစ္ဆကံတို့မှာအပြေပေါင်းကလေးတွေပြည့်ပြီးတော့ပြန်ဖြည့်ကြောင်ရုပ်ကလေးကတဏှိပြည့်စင်ကြီးကိုဉာဏ်နဲ့ပြတ်ပြီးတော့ဩမျက်စိကြီးအမြင်လေးတွေကမမြင်ဘူးပဲတော့ဘောဉာဏ်နဲ့ခန္ဓာအနိစ္စ
အလိုစိတ်ရဲ့မမြင်မှုရှိနေတာစိတ်ကနုဘတ်တတိပဒဖြစ်ပြီးတော့ဒါပဲကြိုက်တာရှိရှင်ရင်းပေးနေတာတရားရှိခြင်းအဲ့ဒါကိုရှုပြီးတော့အဲ့တိတာကိုရှုတယ်လို့ပြောတာအဲ့ဒါထိုင်ရှုလည်းရတယ်ပန်းရှုလည်းရတယ်ရံရှုလည်းရတယ်လဲမရှုလည်းရတယ်တန်ပြောခဲ့ပါပြီဝိပဿနာတရားအဆင့်မှဆိုရင်လျောင်းခံရက်သွားဣရိယာပုလေးပါးလုံးအခြေမရွေးနေရာမရွေးရှုလို့ရတယ်အဲ့တမထဆိုရင်ထိုင်လို့တခုပဲရှိလို့ရတယ်။ကျန်တဲ့ဧရာကိုရှိလို့မရဘူး။ထိုင်လို့ပဲရှိရပြီးတော့ကျန်တဲ့ဧရာကိုရှိလို့မရဘူးဆိုရင်သူသိကျမ်းမှအတမထလုံးဝဥပဒနာမဟုတ်ဘူး။တခါတည်းအပြိမတ်ပါဘူး။တမထကအရင်များတယ်။တကယ်စိတ်နဲ့တည်းများတယ်။တမထလို့လို့မှဆိုရင်တိတ်ဆိတ်မှငြိမ်သက်မှဒုတောင်နဲ့ဖြစ်မှကိုယ်ကောင်ရောက်မှထိုင်တာတော့မှအမျိုးသမီးထိုင်နေနေရရောက်ရသွားထိုင်လို့နဲ့တမကြီးမတက်တော့တိတိကိတ္တများတာတော်တော်နဲ့နဲ့ချီလို့ရတာအလင်းအောင်လေးမြင်ရင်မြင်အောင်လို့အရင်ကဒါအားများတဲ့မြတ်တော်ကြတော့ဇံပေရင်ပြီးတော့ပြမာပဲဖြစ်တာဒါပဲအဲဝိပဿနာကအရင်ငယ်တဲ့အမျက်များတဲ့အခုရှိအောင်မယ်ဒီပဲဘာမှမလုပ်ဘူးတစ္ဆကအချိန်ကတစ္ဆကမရှိဘူးဒီမိနစ်ချင်းကဒီမိနစ်ပဲရှိတယ်မြတ်စွာဘုရားကတဏှာကြီးမပြတ်ရှုနော်ဟိုတဏှာကိုမပြတ်ရှုမတော်ပါဘူးကိုတတိယဉာဏ်တမာတိကတ်တဲ့နေ့သိပြီနေပြီသိပြီအဲ့ဒါနောက်ဒါဝဉာဏ်နဲ့ခန္ဓာပြီးပေါ့နောက်အဲ့ဒီဉာဏ်လေးနဲ့စိတ်လေးခုနလုံးဖြစ်တယ်အဲ့ခုနလုံးတခါရအပိယေထာပေါ့ဒါအမြဲတမ်းသုံးပါလိုက်ဆိုခန္ဓာဝေဒနာသိညာစေတနာဧကကတာဇီဝိတေတိမနတိကာရကန္တာဝေဒနာသိညာစေတနာဧကကတာဇီဝိတေတိမနတိကာရသတိပ္ပဏ္ဏလောခန္ဓာလောကန္တာဆိုတာအယုံတွေ့တဲ့သဘောတရားဝိညာဉ်ဆိုတာအာရယာခန္ဓာတဲ့သဘောတရားတင်ညာဆိုတာအာယုံပန်းတာတဲ့သဘောတရားစေတနာဆိုတာအာယုံခန္ဓာပြအောင်စိတ်တို့တိုင်တဲ့သဘောတရားဧကကတာဆိုတာအာယုံမှာငြိမ့်တဲ့ဒီကြီးတဲ့သဘောတရားဇီဝိနေဆိုတာဉာဏ်တရားတွေဖောက်ထွက်တဲ့သဘောတရားမနတိကာရဆိုတာကြည်ယုံမယ်နားတော်မယ်နှလုံးသွင်းတဲ့သဘောတရားအဲ့ဒီစိတ်တွေကလည်းလုံးကိုပါဠိလိုသဗ္ဗစိတ်ကသာနာဒနာစိတ်တွေတဲ့စိတ်ဖြစ်တဲ့အမြဲတမ်းပါတဲ့စိတ်တွေအခုညီလေးစိတ်ပေါ်ပြီဆိုတော့သူတို့ခုနလုံးလာဖြစ်ပြီလေ။ဒါအဲ့ဒီခုနလုံးတည်းကဝေဒနာစိတ်လေးကပန်ငါလို့ပန်ငါတိဟုတော့အစင်းရောအရာသူခံစားလိုက်တာ။ကြည့်လို့ပေါင်းလိုက်တာ။အဲ့တော့အဲ့ဒီပန်ငါဆိုတဲ့အစင်းရောအရာတကိုခံစားတာငါလားဝေဒနာခံတာ။အဲ့တော့အဲ့ဒီဝေဒနာစိတ်လေးကိုပါခံနာဖွဲ့။ပြီးရောအဲ့ဒီခန္ဓာတဲ့ဝိညာဉ်ကိုမမြဲပါလားနာတရားကြီးကသူလက်လက်ဆက်ကအခြေပုံကိုတိတိကျကျတာပဲနံပါတ်၁ကမာခန္ဓာတာမဟုတ်ဘူးလို့သိနံပါတ်၂ကမမြဲဘူးလို့သိပြီးတော့ဘာအမှုတို့မှမလုပ်လို့မတက်တော့ပါဘူးအဲ့လိုဝေဒနာရဲ့မမြဲမှုကိုသိရင်ဒါဝေဒနာနုပဒနာတတိပဒံဖြစ်သွားတယ်ကြိုက်တာရှိခန္ဓာ၅ပါးကတော့တကြိုင်နဲ့ပြည့်နေတယ်ပြည့်နေကိုကြိုက်တာကိုသိရကိုယ်အတိုင်းအသိပေးရုံတိတာဟုတ်ပဲရှုတယ်လို့ပြောတာပါအဲ့ချိန်မှာရုပ်ရုပ်ကနေပါဠိတော်မှရှိတော့စင်ကြဲလို့ရှုတန်းရှုတန်းအရိယာနဲ့တွေ့ပါတယ်နောက်တန်ဟာပန်ပါလေနော်အောက်ကိုထောင်ထားတဲ့ပန်ပါလေးပဲအဲ့လိုမှတ်သားတာဟာသိညာစိတ်တည်းပဲအရင်တော့ငါမှတ်တယ်ဟုတ်ပါဘူးသိညာကမှတ်အဲ့ဒီညာတိတိကျပါခန္ဓာပွဲဆက်နာပဲသင်တဲ့ခန္ဓာသူမှတ်သူ့ဟာသူဖြစ်ပြည့်တော့ဒီဟာလေးကိုဆက်ကြည့်အောင်မယ်လို့တိုက်တွန်းလို့ဆိုပေးတဲ့သဘောတရားကစေတနာစိတ်တည်းပဲကျန်တဲ့စိတ်တည်းငါးလုံးပေါ့စေတနာဥဆောင်ကဲအဲ့စိတ်တည်းငါးလုံးကပါခန္ဓာပွဲသင်္ခါရခန္ဓာကာယရခန္ဓာငါးပါးပြီးတပြောင်းတပေါင်းနဲ့ပေါ့မတော်ရှိတဲ့ယူပခန္ဓာဆိုရင်လေဖောက်ပြန်တဲ့သဘောတရားလေးပဲဘာမှတော့လည်းယူပမရှိဘူးဝေဒနာခန္ဓာဆိုရင်အာဝခန္ဓာတဲ့သဘောတရားလေးပဲဘာမှအမှုမအယူမရှိ တဉ္ဇဏာတို့ရဲ့အာယုံကိုမှတ်သားတဲ့သဘောတရားလေးကိုဘာအလိုဖဲမှရှိတဉ္ဇဏာကန္တာတို့ရဲ့အာယုံကိုဆက်တယ်တော့ဟိုခါကောင်တတုနုဆိုတဲ့သဘောတရားလေးကိုဘာမှကံပြတ်တာတို့တော့ကဲမရှိဘူးဉာဏ်နဲ့ကန္တာတို့လည်းပဲဒီပံငါတို့အောင်တွေကိုသိအောင်လေးပဲဘာမှအတုံးတော့ကဲမရှိပါဘူးသဘောတရားပဲရှိပါပဲရှိ
သဘောတရား
လေးပဲရုပ်တို့အဲ့ဒီသဘောတရားလေးကိုသိလိုက်ရတာဓမ္မနုဝတ္တသေဝတ္တဖြစ်သွားတယ်အဲ့ဒီလိုဘုဒ္ဓိမမှာတော့ဘုဒ္ဓိမမှာကျတဲ့တင်ရဲ့ခန္ဓာသင်္ခါရရဲ့ခန္ဓာရဲ့အမြဲမဖြစ်တည်ရင်ဓမ္မနုဝတ္တလို့ဖွင့်တယ်ဥစဉ်အဲ့ဒီဘုဒ္ဓိမဖွင့်လာတဲ့တန်ရုပ်ပါတော်ဖွင့်တော်ပို့ကြိုက်တယ်ဘုဒ္ဓိမကထက်ကတာပေါ့အရှင်မဘုဒ္ဓဘုရားဖွင့်ဆိုတာဒါမှလို့အထက်ကတာနဲ့ပါဠိတော်ရှင်ပါဠိတော်ကိုပူဇော်ပေးရတယ်ပါဠိတော်ကဘုရားကိုယ်တော်ဟောတယ်တော်တယ်ပါဠိတော်မှာကျတော့ဒါကျွန်တော်ခန္ဓာ၅ပါးလုံးရင်သဘောတရားကိုသိနေတာဓမ္မဥပဒနာပဲတကယ်တော့ဓမ္မဥပဒနာအဆင့်ကိုရောက်မှာဥပဒနာကိုရောက်တယ်အတုံးလုံးပဲပြည့်နေတဲ့ခန္ဓာဥပဒနာကိုမရောက်သဘောတရားကိုဆိုင်သွားဥပဒနာဆက်ပဲခန္ဓာ၅ပါးဖြစ်ပေါ်နေရှိဖို့ပြီးစေဖို့တဲ့ယုတ်လို့ဒီဘာကိုမြင်ရင်ခန္ဓာ၅ပါးအနိစ္စလို့ရှိဘာကိုမြင်လို့ရှိလို့ဆေးရည်ရတိပြုံမတိလို့မရဘူးလ
ား
ရပါဘူးတဘောင်းနဲ့ကြိုက်တဘောင်းနဲ့စုမှတော့တဘောင်းနဲ့ပြည့်ပြည့်နေကြတာပါညောင်တော်တော့ဆရာတို့ကတော့တဘာစီစုတာပုံချင်းလို့ခေါ်တယ်ပုံချင်းဥပဒ်တဲ့တန်စုလို့ရပါဘူးဦးသူတို့စတုပ္ပရိတောင်းလေးလို့ဆရာတို့ကတော့တဘောင်းနဲ့စုတော့သဘောကျမှုရတယ်စတုပ္ပရိစုွယ်ကျန်တဲ့ကိုအောင်းတိုင်းမှာရှိတယ်ဦးသူတို့ကလေးပဲရတယ်ကျောင်းရတဲ့ပေါ့200နေပါကရေးတာအောင်းစရာခုတိခင်ပြီးလေးရေးတာဥပဒ္ဒနာညာတိတွေကြောင့်ခန္ဓာ၅ဖြစ်ပုံပြပုံသွားကြအောင်ဆိုတယုံတို့ခုတိကတရားဟောတဲ့အတိုင်းမကြအောင်ဟုတ်ပါဘူ
း
ဟောအဲ့ဒါအနာယုံနဲ့ယုံပြီးတော့နားချီကိုတိုက်တာတတ်ပြီပါအဲ့တော့ဒါကြတော့အတိုင်းကြတော့သဘောတရားဆိုတော့ပြောလို့ကိုယ်ွယ်သွားတယ်ကဲအတိုင်းကြတော့ယုံပြီးတော့ကိုင်ပြရတဲ့မြင်ရှိလေး
ပါဘ
ာမှမရှိဘူး။အဲမရှိတာမရှိတာကြားတော့မကြားရဘူးလား။မက
ြားပါဘ
ူး။အတန်ရုပ်သဘောတရားလေးရှိလို့ကြား။ဒါဆိုရင်အတန်ရုပ်ကဘလို့ဘုဒ္ဓနဲ့ရှိတယ်တော့သဘောတရားနဲ့ရှိတာ။ထို့သူပဲအရှင်အနံ့အရာတာအတွေ့အထိအလုံးဟာသဘောတရားရှိလို့ပဲကြိုးပြီးတော့သိတာ။သဘောတရားဘောပဲနဲ့အတုံးလုံးပဲတည်ပြီးဆိုရင်တော့သွားပြန်ရတယ်။အပြည့်ရဲ့ဘုတ်တင်တဲ့ခေါ်ပြည့်ရဲ့ဘုတ်မတင်စေနဲ့ပေါ့။ခန္ဓာဆိုရင်ခန္ဓာခွဲကြအောင်ဆိုအဲ့ဒီနာအခြေယုတ်နဲ့ယုတ်အတန်ယုတ်ကယုတ်ပြားဖြစ်လို့ပါခန္ဓာခွဲအဲ့ဒီဘက်ခန္ဓာခွဲအဲ့ဒီဘက်ခန္ဓာပြုတ်လို့ရှိနေတယ်တခါญาတိစေကစိတ်တရားဖြစ်လို့ပါခန္ဓာခွဲဝိညာဉ်နဲ့ခန္ဓာခွဲကြားတဲ့ယတာခံစားတဲ့ကိုယ်နာစိတ်တွေကိုပါခန္ဓာခွဲဒါတရားသာမလို့မှတ်သားတဲ့ဉာဏ်စိတ်တွေပါခန္ဓာခွဲအာဒီတရားကိုတော့တဏှာရဆုံးအောင်နာရေးလို့တတ်တော့နဲ့စေနာစေတသိက်ကိုပါကနာဖွဲ့။ဒါကြောင့်ယုတ်တို့တရားအတန်ကြားတဲ့အချိန်မှာခန္ဓာ၅ဖြစ်ပြီးတော့ပြည့်ဘူးလား
။
ဒါကြောင့်ယုတ်တို့ဒီပါအတန်ကြားတဲ့ပြည့်ညက်ပေါ်မတင်မဲနဲ့အတန်ကြားတဲ့ခန္ဓာ၅ပါးအနိစ္စလို့ယူ။အတန်ကြားတဲ့ဘယ်လိုယူ
။
ပြီးရောစေတရားပြီးလိုက်ရောလေး။အဲ့ဒါပဲဥပဒနာစစ်စစ်။ယုတ်တို့ဝါနာကြတဲ့မှာမြတ်စွာဘုရားလက်ထက်ကယုတ်တို့ဘုံလည်းပြောဒီသူကအားငယ်တကြတယ်ပေါ့တပည့်တော်ဘုရားတဲ့ဟုတ်တရားစကားနဲ့ဝန်တယ်ဘူးတဲ့ဒီဘုရားတရားမရတော့ထင်ပါလေဆိုင်ပါဘူးတရားလေးကအချိန်နာသားမှာတရားနာရီလောက်ဘယ်လိုရှိမလဲအတော်ရင်လိုက်ဆိုင်တော်ရှိလို့အခုသင်ပေးနေဒီနည်းပဲအဲ့ဒါဘုရားတရားရှိတဲ့နည်းပဲဘုံကလည်းပြောကြသို့ဆိုရင်ဘုရားတရားကတရားစကားကိုမရှိဘူးတို့ရေပိုင်းတို့အများကြီးဖတ်ဘူးတာပဲကပြရတဲ့ကတရားဆန္ဒတော့ကြားဖို့ရရှိဖို့မရှိဘူးဒါဆိုရင်ဘယ်လိုမျိုးနဲ့တရားရကိုရလဲမေးချင်ဖြစ်တာအရိယာကတော့ကပြရတဲ့ကအများကြီးဖြစ်တာလေရာဇဝင်မှာလူကြီးကိုယ်ကိုယ်တွေရှိတယ်ခုနကလေးကအရိယာတွေကတာတာဝိညောကလူကြီးခုနကလေးရှိတယ်တဲ့အဲငါးကလေးကအရိယာတွေဘယ်လိုလုပ်မလဲဘယ်လိုလုပ်မြတ်စွာဘုရားတရားအခုလိုညာတိုင်းနာပြီးတော့ကိုယ်စီပေါင်းရောင်းဝယ်နေရှုကြတာလေပြီးပြီအဲ့ဒါပဲဒါကြောင့်တရားစင်ကဝင်နိုင်လဲဝင်နိုင်လဲအားမနေပါနဲ့အခုလို့တရားဝတ်တိချာနာတိချာမှတ်နော်ကိုတက်နေနေရှုကိစ္စပြီးပါလေ ။ညကနောက်တစ်ခုအနံ့ရောက်သွားကြအောင်ဆို။အဲယောဂီတို့ဒီမှာပဲဇေဘန်းလေးချတာအနံ့လေးနံ့ရော။ကဲအဲ့ဒီဇေဘန်းကလာတဲ့အနံ့ယောဂီတို့ယောဂီတို့နှာခေါင်းကြီးကိုသွားတိုက်ရော။အဲတော့နှာခေါင်းကြီးယုံနဲ့အဲ့ဒီအနံ့ယောဂကယုံရဆိုတော့ဘာခန္ဓာပွဲ
။
ဒုဝခန္ဓာ။ဟောနန္ဒီစေတ္တစေတ္တပြုလို့ဘာခန္ဓာပွဲ
။
ဝိညာဏခန္ဓာပွဲ။အဲ့ဒီဇေဘဝံဇောဝံအနံ့လေးရဲ့နော်အရသာခံစားတဲ့ဝေဒနာစိတ္တကြပါခန္ဓာဘွဲဝေဒနာခန္ဓာဘွဲအနံ့နော်တက္ကအဲ့ဒီဒါဟာဇေဘဝံနဲ့လည်းလို့မှတ်သားတဲ့တင်ညာစိတ္တပါခန္ဓာဘွဲတင်ညာခန္ဓာဘွဲတက္ကအဲ့ဒီဟုတ်လားအနံ့လေးကိုဆက်ရှူလို့တလုံးနှိုးစော်တဲ့စေနာစိတ္တပါခန္ဓာဘွဲအော်ယောဂီတို့ဒါဆိုရင်အနတ်တခုနားလိုက်ခြင်းမှာခန္ဓာမဖြစ်ဘူးလို့ဖြစ်ပါပြီ။ဒါကြောင့်ဘာနတ်ကိုပဲနန်းနဲ့အခွေးလေးပေါင်းဖို့အနံပဲမြောင်းဖို့နံပဲဇောဘနံပဲဆိုတဲ့ဉာဏ်တွေပေါ်မတင်နဲ့ဉာဏ်တွေပေါ်တင်နှစ်သက်တဲ့လောဘမနှစ်သက်ရောတာဖြစ်လို့။ဒါကြောင့်နန်းတဲ့သဘောလေးသိနိုင်တဲ့သစ္စာပြီးတဲ့ပြောဖို့အနတ်နဲ့ခန္ဓာ၅ပါးအနိစ္စလို့ရှုတယ်ပေါ်ဟုတ်လား။အဲ့ဒါရှင်းရုံပဲ။ဒါရှုတဲ့ဘုရားလိုပါတယ်။အမျိုးသမီးတော်ကိုရှိအောင်ပါတော့အမျိုးသမီးတွေကဟိုတဏ္ဍာရောအနတ္တရောတိုက်ချတာပေါ့လားတတိယနဲ့ရှိဦးပေါ့ဒါလောက်ကဘုံမှာပြောခဲ့တဲ့သီလရှင်တွေတဏ္ဍာခိုးနေတဲ့အကြောင်းဟိုသီလရှင်တွေမဟုတ်ပါဘူးနော်မတော်မှလည်းသီလရှင်တွေပြောတာဟာငါဟိုလက်ဥပ္ပမှာသူတို့ဒုံလဘတွေကပြောတာမဟုတ်ပါဘူးညတဲ့တဏ္ဍာခိုးနေတာသူတို့ကပြောတာပြီးတော့ညအဲ့ဒါမီးပြက်ပြီးတော့သူတို့ကြည်ရသွားခလို့မရတော့တဲ့ကိုယ်နေဒီမှာအခန်းကြီးကရေပေါ်ညက်ကြီးနဲ့လိမ်ညာအဲ့တော့သူတို့ပြောတဲ့တိုက်ချက်ကမှလည်းဟိုတိတိကျကျဒီပြီးတော့တဏ္ဍာကောင်တိတ်ကျိတ်တာတဲ့ခဏဝေလည်းမလေးမမနေနိုင်ဘူးလေတဏ္ဍာကောင်မျက်နှာလင်းပြီးနဲ့ရှားလေးနဲ့တုပ်ပြီးတော့စားလေးတဏ္ဍာကောင်အဲ့ညညာဆရာတော်ကြီးတဏ္ဍာကောင်နဲ့တုပ်စားတဏ္ဍာကောင်ငန်ကြီးငန်ကြီးဖြစ်ဖြစ်မှာပေါ့မိုးလေးကတော့ကြည့်တော့သူတို့ကြည့်လိုက်တာသေးပုံကြီးဖြစ်ဟုတ်လားဖြစ်မှာပြရတယ်နော်အနအနအနကျတော့အားကြီးတယ်အဲ့ဒါကာဏနာပဒေသောအရသာပြောကြတယ်ပေါ့။ကံယောဂီတို့အရသာတဲ့ကိုင်းဒီလာကိုင်းခမင်းစားခဲ့ပြီ။အဲ့တော့ခမင်းတို့ဒီတော့ရသာယူနေယောဂီတို့ရှားလည်းကနော်ရှားကျုံနဲ့တိုက်ခိုင်းထိခံမိပြီတိုက်ဆံမိပြီ။အဲ့တော့အဲ့ဒီခမင်းတို့ဒီတော့ရသာယူရသာယူခမင်းတို့ကြီးကပြင်းပြင်းနော်ရှားမို့တင်ပေါ်လာတဲ့အရသာတွေကိုရသာတတ်ပြောတယ်အရာနာတဲ့ကပြက်တယ်သူတို့ကြံပြက်ဘူးဗဇက်ကဝင်တာအောက်ကပြန်ဆွဲရတာကဒီပါပြက်တယ်လို့မရှိပါဘူးနောက်ရှားကြီးရောကလည်းရှားကြီးကလည်းပြောတာပေါ့ကူဆက်ဆောင်နှာခေါင်းကြီးရောကလည်းပဲနှာခေါင်းကြီးပြောတာပေါ့ကူနှာခေါင်းရဲ့အဆုံးနှမ်းမှာအကြည့်ရောလေးရှိတာမြင်လို့မရဘူးကြည့်လို့ပြန်ကန်လို့မရဘူးအနတ်ရဲ့လာခြင်းနဲ့နေရအခုလည်းပဲရှားကြီးကကိုယ်တော်မရှားကြီးကိုပြောတာပေါ့ကူတဲ့ရှားရဲ့လည်းမှာရှားရဲ့ဖြားတက်တယ်သေသေးလေးနေရတယ်ကိုရှိတယ်ပေါ့အဲ့ဒီနေရာကအရသာခံစားတယ်အဲ့တော့အဲ့ဒီရှင်ကြီးယုံနဲ့အရဟံယုံကိုယုံရဖြစ်တော့ဘာခန္ဓာဖွဲ့ဘုဘခန္ဓာဖွဲ့ဟောစားပြီဆိုရင်တိလပိတာကျက်သားပဲဝတ်သားပဲလို့ခါတယ်တိတိသွားတယ်စားသစ်စိတ်ကိုဘာခန္ဓာဖွဲ့ဝိညာဉ်နဲ့ခန္ဓာဖွဲ့စားသစ်စိတ်နဲ့ဒီလိုပေါ်လာတဲ့စိတ်တွေခုနလုံးတည်းကစားတဲ့ရတာခံစားတော့ဝေဒနာစိတ်တွေဘာခန္ဓာဖွဲ့သာကျက်သားပဲဝတ်သားပဲလို့မှတ်သားတော့တင်ညာတိတိပါခန္ဓာပွဲဒီကံမင်းနှပကံတော့ကိုယ်အောင်စားမယ်လေလို့တိုက်တွန်းလို့ဆိုတဲ့သဘောတရားစေနာတိတိပါခန္ဓာပွဲအဲယောဂီတို့အဲ့ကံမင်းဆိုင်တဲ့ခန္ဓာ၅ပါးအနေစားလို့ယူမရဘူးလားခြေပြတိပေးဒါပါပဲခန္ဓာ၅ပါးပဲကျန်တာဘာမှရှိအဲ့လိုသိလိုက်ရင်ကိုအတိအမှန်နေပြီအဲ့ချိန်မှာသမာဓိတိအဲ့ကျန်တဲ့ချိန်အီးပြီးမတိသနာမိစ္ဆာတိဖြစ်သွားတာနော်ထိတိတိသွားရအောင်ယောဂီတို့အခုအောက်ကကောသောတွေကိုထိုင်ကြတယ်ပေါ့ယောဂီတို့ရဲ့တင်မာတွေပေါင်းနေခြေသလုံးတွေမှာရှိတဲ့ကိုကြီးယုံနဲ့ကောသောမှာရှိတဲ့ဖုတ်တပေါင်းအတွေ့အကြုံကိုထိရတယ်ကောသောဆိုတဲ့ရပညာပါထိတဲ့သဘောလေးကဖုတ်တပေါင်းအတွေ့အကြုံပါကောသောရအောင်ပြပေါင်းထိတဲ့သဘောလေးပြတာနော်ဖုတ်တပေါင်းဆိုတာအဲ့ဒါကိုပြောတာယောဂီတို့ကိုကြီးယုံကလည်းတင်မာတွေပေါင်းနေခြေသလုံးတွေပြောတာမဟုတ်တာပညာပါဒါကြီးရအောင်ပြက်ပါအောင်သိတဲ့သူရှိနေပါတယ်ပြက်တာကကိုကြည့်ုံလေးပါထိလိုက်တိပါတဲ့သဘောလေးပဲ
အဲ့ဒီကိုကြည်ယုံနဲ့ဘုရားဘောင်အတွေ့အကြုံကယုံရပြီတော့ဘာခန္ဓာဖွဲ့ဒီဘခန္ဓာဖွဲ့ထိတိုင်းဒါနော်ဟိုခယောင်းမဆိုးပဲကော်စိုးပဲလို့သိတယ်ထိတိစေကိုဘာခန္ဓာဖွဲ့ထိတိစေနဲ့ဒီလိုဖြစ်တဲ့စေတသိက်ခုနလုံးကဟိုထိုင်တဲ့အခါမှာထိတဲ့အရာသာခံစားတော့ဝေဒနာစေတသိက်ဘာခန္ဓာဖွဲ့အားလုံးထိနေတာထိုင်နေတာဟာကော်စိုးကြီးပဲလို့မှတ်သားတော့ဉာဏ်စေတသိက်ဘာခန္ဓာဖွဲ့အာဒီတရားဝပြအောင်လို့ဒီနေရာမှာဆက်ထိုင်အောင်ပါပဲလို့ဆက်ထိုင်အောင်ဆိုပြီးတော့တိုက်တွန်းလို့ဆိုတဲ့သဘောတရားစေနာစေတသိက်ပါခန္ဓာဖွဲ့ဟောခန္ဓာ၅ပါးဖြစ်ပြီတော့ဒါကြောင့်ဘာဖြစ်ဒီခန္ဓာ၅ပါးအနိစ္စရှုဖို့လက်နဲ့လက်ကမွာဖြစ်တဲ့ခန္ဓာ၅ပါးအနိစ္စပဲခြေထောက်နဲ့ရေကြီးနေတဲ့ခန္ဓာ၅ပါးအနိစ္စပဲမျက်နှာနဲ့ရေနေတဲ့ခန္ဓာ၅ပါးအနိစ္စပဲရှုလို့ရတယ်လေအကုန်လုံးရှုဖို့နိုင်တယ်များမိတယ်များဖို့ဟိုစက္ကံမလံမဆိုးလို့ပါဘူးဟုတ်ငါစကြင်နဲ့ပြီးရတော့မှတ်တာတောတာမှာတက္ကရာကတော့မရှိဘူးမရှိနိုင်ပါဘူးဒီလိုရှိနိုင်တယ်ထင်တာမရှိနိုင်ပါဘူးပြီးတော့အဲ့ဒါနဲ့ပြောပြနောက်တွေးသိစိတ်ပါခရုံတို့တွေးပြီတဲ့တွေးလိုက်လို့ဆိုရင်ယောဂီတို့အဲ့ဒီဓမ္မယုံပေါ့အတွေ့အောင်တော့ရယုံတရားကြီးပဲယောဂီတို့ခရယာဝတ္ထုပေါ့အဲ့ဒီမှာမနောတက်ရှိတယ်ခရယာဝတ္ထုမှာမိတယ်မနောတက်သူကရတနာဝဒနာတာဝဒနာတွေစိတ်ပါပဲသို့တော်ဒီနေရာမှာတော့ခရိယဝတ္ထုကိုယဉ်ယုံတရားပဲပေါ့မနောတက်ကိုယဉ်တော့ဉာဏ်တရားပေါ့အဲ့ဒါနဲ့ခရိယဝတ္ထုနဲ့ပေါ့ခရိယဝတ္ထုမှာဒီတဲ့မနောတက်နဲ့ဓမ္မဝင်နဲ့သွားတက်အဲ့မနောတက်ကိုယဉ်ခရိယဝတ္ထုယုတ်ရင်ဓမ္မဝင်ပါတဲ့ယုတ်ရင်ယုတ်ရဖြစ်တဲ့သူ့ကိုဘာခန္ဓာဖွဲ့ဘာလို့ဘယ်ခန္ဓာအဲ့လိုထိတတ်လို့ရှိရင်တွေးသိစိတ်ကြီးပေါ်လာတယ်ไอ้ด้วยที่สึกกูมาขันธ์ภพวิญญาณและขันธ์ภพด้วยที่นั้นดิรู้ผิดแต่สิทธิ์คนละโลกน่ะด้วยได้อายตาขันธ์ตาก็เวทนาสิทธิ์ภาขันธ์ภพงาด้วยด่าบาไปโหลหมัดตาก็ปัญญาสิทธิ์ภาขันธ์ภพเสร็จด้วยพี่อย่างใต้ตรงเนาะเสนาสิทธิ์ภาขันธ์ภพถ้าส่วนด้วยในเฉยมาแล้วงาละขันธ์งาบาโหเปลี่ยนจี้เลวๆได้กว่าบาได้ကိုယ်ကကိုယ်မြင်ရလို့ခုချင်းဒါကြိုးလို့အိတ်တဲ့ချိန်မှကျန်တော့တယ်နော်ကအိတ်သွားပြီအိတ်တဲ့ခါတော့ရုပ်ရလို့အတက်တက်တွေရှိတော့အစင်အတန်အနံ့အရသာသူတိပြအောင်လို့ရှိတော့ဒါကြောင့်လို့ခန္ဓာ၅ပါးဖြစ်ပြတယ်ဘယ်လိုကြည့်ပြတယ်လဲတဲ့မဟုတ်တော့အိတ်ဘဝဆိုတာရှိတယ်ဒါအိတ်တဲ့ချိန်မှဖြစ်တဲ့သူကဘဝစိတ်လို့ခေါ်တယ်ဘဝဟာအိတ်တဲ့ချိန်မှဖြစ်နေတာဘဝရဲ့ပဋိသင်္ဍေစိတ်ရဲ့ဘဝစိတ်ရဲ့สุติเสยอ่ะอุทุเวเตยเนี่ยดีเสยเนี่ยไปเลยเอ้ยเนี่ยดีเสยเนี่ยไปอ่ะเนาะปฏิเสธเนี่ยดีเสยเนี่ยปฏิเสธเนี่ยได้วิบัติเสยเนี่ยก็ส่วนนี้โยคีโตก้าวออกมาแล้วสุดแล้วมหาวิบัติเสยก็ดีมหาวิบัติเสยก็ก้าวในทุกข์นี้พอว่ายกเสยไปก็ญาณไปเนาะไม่ก้าวได้กว่ายกเสยทีเนี่ยอุปเกอุสนโพธิมรรคอัญญาสุว่าတော့ဒါနပြုတဲ့ကံဉာဏ်မပါကြောင်တကယ်လိုတဲ့နေရာမှာလူကုံရှိမဲ့နေရာပက္ခာကနာရှိမဲ့နေရာလူတဲ့အဲဘေးနေရာရေရာချိန်ကရင်လူပြီးအဲ့လိုဉာဏ်မပါပဲနဲ့လူရင်နောက်ဘဝကျတော့ဉာဏ်မပါတဲ့ဒွိဟိတ်ဥပ္ပတ်ဖြစ်တယ်အဲ့ဒါလို့ရှိရင်တော့သူကလူတော့ဖြစ်တယ်စလူတွေကပက္ခာကနာပုံရှိဖို့လူခဲ့တယ်ဉာဏ်မပါတဲ့ကြောင့်ဉာဏ်မပါတဲ့သူကဒွိဟိတ်ကြီးဆိုတော့ဘာညာပညာမရတော့သေးရောတာဒါနပြုတဲ့ပုဂ္ဂိုလ်ကျွန်တော်လူမဲ့ဆိုရင်ပြောချင်တယ်ကြောင်းကံပြန်ကြည့်ပါလို့တည်းကုသတတ္တိဆိုလူတယ်လူတူမလူနေတယ်လူပေါ့တဲ့ဉာဏ်တတ္တိဟောရမ်းစားလိုက်တယ်တကယ်လူတာပေါ့လူရဲ့ဉာဏ်တွေကလူကြမ်းမှာအဲ့ဒါဘုမန်းလေးမှာတော့တွေ့ဦးတယ်ဆရာတော်ဘာဆိုသူတက်ကြတဲ့ကျူးသားတာလေးပိန်ဖြီးတော့အောင်းအောင်းသွားယောဂါတွေဖြစ်လို့အဲ့ချိန်မှာတော့ဘယ်သူမှကြောင်းကံစီဆွချောင်းမလူမရှိပါဘူးသူလူကိုလူတော့ကိုမျိုးလေးလုပ်ပြီးပြီးသွားတာဆုံးကြအောင်ပို့ကြမလေးဘုန်းကြီးလည်းဆင်းရဲတဲ့ဆက်ကြဆက်အဲ့ဒါကျေလို့ပြန်တော့လဲပူရောမလေးလူလိုက်ကြတာတေမလူတကားလို့ပေါ့ဇာဘာနာကျမ်းမှာခါတဲ့သောက်တကြီးရောက်လို့တေနံချီကုန်ဘာလို့မှားတယ်မသိဘူးလူပေါ့နော်အဲ့လိုသိနေကျတဲ့ဘုန်းတို့ပါအဲ့တော့ဆိုတော့ဒီပဋိညာရဲ့စိတ်ဘုန်းနဲ့စုစည်းအတူတူပဲအဲ့ဒီအဲ့ဘုန်းစိတ်ကလေးလို့မှတ်တာဟရိယဝုဒ္ဓနှလုံးအိမ်မှာမင်းဖြစ်နေတယ်ဖြစ်တဲ့ချက်အဲ့တော့အဲ့ဒီဘုံဝင်စိတ်ကြီးဖြစ်နေတဲ့အရိယဝတ္ထုယုတ်ကတာယူဘခန္ဓာအရိယဝတ္ထုယုတ်ကပါခန္ဓာ
ဖြစ်ပြီးတော့ပြည့်ဖြစ်တယ်ဖြစ်တယ်အဲ့ဒီခရယဝုဒ္ဓမှာပြီးနေတဲ့ဘုံစေတိလေးကပါစိတ်စောပါခန္ဓာ
ဝိည
ာဉ်နဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာအဲ့ဒီဘုံစေနဲ့တူချင်းနဲ့စေတိလေးခုနှစ်လုံးနဲ့ကဝိညာဉ်စေတိလေးကပါခန္ဓာ
ဝိညာ
ဉ်ခန္ဓာပညာစေတိလေးက
ဉ
ာဏ်နဲ့စေတနာစေတိလေးက
အ
ဲ့တော့ဣဒ္ဓရှင်မှလည်းပါလေခန္ဓာ၅ပါးဒါပ
ဲ
သူရရှိလို့မရတော့ဘာအိပ်ဖြစ်နေတာ။အဲ့တော့ဥမာဥဒ္ဓဥမာပြရရင်တော့အောင်၆ပါးတက်တဲ့ချိန်မှာဖြစ်တဲ့ခန္ဓာ၅ပါးကဆက်လို့ပြီးတော့မောင်းတာနဲ့တူတယ်။ဆက်လို့တဲ့မောင်းလဲမောင်းနေတယ်ပေါ့။အဲ့ဒီလိုချိန်မှာဖြစ်တဲ့ခန္ဓာ၅ပါးတော့ကာယကိုဆက်လို့တိုးတာလည်းမမောင်းသေးဘူးပါပဲ။မခန္ဓာ၅ပါးမနာရုပ်တို့ပြောခဲ့ပြီ။အိမ်မှာရောက်မှနားတာဟုတ်လားအဲမတိတော့အဲ့လိုကြက်ကြက်နဲ့ရုပ်ရုံမှလည်းမနာဘူးတော့လေတချို့တရားတော့လူရင်းနာပဲအဲ့တော့တချို့ရုပ်ရုံဝင်လည်းတချို့လည်းတရားနာပြတာပြေချာမလေးလာဘူးတရားပြရင်တခါတခါမှမြင်ရတယ်လူမဲ့လူပေါ်တယ်ဆိုပြီးတော့တရားပြရတယ်အဲ့လိုဘုံနဲ့တွေ့လို့ရုပ်ကြီးတွေနားတယ်တကယ်နားတယ်ဒါကြောင့်ဆရာကောင်းဆရာကြီးလည်းတရားတော်ပုံပြရုံးမယ်ဟာရန်နေကြမှာလက်ကြမချင်းအဲဒီကလာပြီးလေးတရားကြတာဘာလို့ခဲ့လဲဆိုတော့ဝေဒနာပေါ်အောင်လိုက်ဘယ်လိုပြောလဲ
ဝေဒနာပေါ်အောင်
ဒီတော့ဘယ်လောက်ဖြစ်เสียအောင်လဲပြောလိုက်တယ်ကဲဝေဒနာရုပ်ကြီးနဲ့ထိတ်တဲ့ချိန်မှာဝေဒနာမရှိဘူးလားရှိ
ပါတယ်
ဘယ်မှာပေါ်လို့လဲမကုတ်ဘူးအဲ့ဒါကတိတ်တော့သူတို့စိတ်ထဲမှာဝေဒနာဆိုရင်ကြာကြာတည်းကနာတော်ပဲထင်နေတာအဲ့ဒါဒုက္ခဝေဒနာလေးမနာတဲ့ကဒုက္ခဝေဒနာလေးနာတာမနာတာမနာတဲ့ကဥပ္ပကဝေဒနာဘယ်မှာခန္ဓာငါးပါးဝေဒနာခန္ဓာပါလေဝေမနာလို့မနာဘူးအဲ့ဒီချုပ်ကိုယ်အောင်ရှိလို့တည်ရောသူတို့ဘုရားမတည်ဘူးကြားလိုက်လို့တော့အဲ့လိုတွေပဲပါလေအမားရေးကြည့်တယ်ပြောရင်အဲ့ဒီဒိဋ္ဌိတွေဘယ်ရဖြစ်ကုန်ဒိဋ္ဌိနာမဖြစ်လို့ဘောမကောင်းလို့စာနဲ့တခုမှမရှိဘူးအမားရေးပဲနင်းကထိုင်ရတာတွေးကြည့်တယ်ကျန်တဲ့ပတ်လက်လမ်းလဲဆက်နေတဲ့ငယ်ဖြစ်အဲ့ဒါကတရားတွေ့တာအရင်ဆုံးဘယ်လိုဖြစ်เสียအောင်လဲတို့ရေမလောက်နာတယ်တချို့ကများတာတရားမှတ်ကံရှင်ကြီးခါတဲ့ဟိုယောဂီခိနေရတဲ့နောက်ကခေါင်းနဲ့ဆောက်တာပဋိသင်္ခေခေါင်းခံပါလို့ကုသိုလ်စာဘယ်ဟာပါဠိလိုကြည့်တဲ့ကြားပါဘူးတရားနဲ့ပုဂ္ဂိုလ်ဝိနည်းမှာယောဂီခိနေရခေါင်းနဲ့ခန္ဓာတကားလို့ပေါ့ပဋိသင်္ခေနောက်ကခံပေးရမှာရေးစမ်းမောသူအမားတွေတော့ဒါကြောင့်ပြောချင်တယ်ဟိုအခုစာပတ်များတဲ့ပုဂ္ဂိုလ်တွေကဒီအဲ့လိုအလင်းမခံရအောင်တန်ရုပ်ပါဠိတော့မြန်မာပြောင်းများများပါအဝိပဿနာရှိလို့အဲ့ဒါမှနောက်တော့ဟိုဝိရိယကိုတရားမှာကောင်းရင်တော့မူလပါဏာတာပါဠိတော်မြန်မာပြန်နော်မေဇိမပါဏာတာပါဠိတော်မြန်မာပြန်ဥဒိပါဏာတာပါဠိတော်မြန်မာပြန်ဒီဖတ်ရုပ်ပြီးအဲ့ဒါမမားတော့ဘူးဖတ်ခရဟောဒီအဝိပဿနာလေးကြည့်ပဲအခုဦးစင်အဲ့ဒါဒီကံဟောနေတာနှုတ်ဆိုမားတယ်ဟိုဆရာကိုယ်တွေမိမိကိုယ်တွေနဲ့လျှောက်ပြရတယ်ကိုယ်လည်းသိတာပေါ့ရမ်းပြီးတော့ကိုယ်တိုင်ကြတဲ့ကြောင့်ဘူးတယ်မရုပ်ရှင်ရှိနေတဲ့ကံအိုးရခြင်းလေးကိုလွှာဆွဲနေတဲ့တိုင်မှာယူရဲရှိခုရှိဟာဘုလိုကောင်းရတယ်လေနောက်လန်ရှိထိုးအဲ့ဒါအဟုတ်ဖြစ်နေတာကအောင်းစရာကြီးလို့ဥစဉ်တကကြောင့်ပြောတယ်ဆရာတော်ရဲ့ဝိပဿနာအဲ့လိုကရှိရတယ်ဆိုတော့ဘယ်တော့မှမလုပ်တော့ကြောက်လို့အမားတွေရုံးလို့ရေးရတာအမားကိုကတ်တာကကိုယ်ကလည်းပဲဝိတိကတိမှာကတ်တော့အမားမနဲ့မသိကြဘူးအဲ့တော့ဖတ်ကြဘုရားတော်တရားစကားအားရင်စာပတ်ပတ်ပြီးတော့ပြုတ်ဖတ်စာအုပ်တဉဏ်တက်တယ်ပြီဝိပဿနာကဉဏ်လုပ်တယ်ဖတ်လို့ရတယ်ခန္ဓာဆိုရုပ်တို့ခန္ဓာ၅ပါးဒါဖြစ်ပုံပြီးသွားပြီပေါ့ခန္ဓာ၅ဖြစ်ပုံရုပ်ရှုပြီးလက်တခါတည်းပါသွားပြီအဲဒါဆိုရင်ခန္ဓာ၅ပါးဖြစ်ပုံပြီးလို့ရှင်ဘုရားတို့ဒီခန္ဓာ၅ပါးဘာကြောင့်ဖြစ်တာလဲဆိုတဲ့ပစ္စယပရိက္ခဏ်ဉာဏ်သွားအောင်အဲမှာစာရင်းပြန်ကြည့်တာမကြည့်လို့မရတော့ပစ္စယပရိက္ခဉာဏ်နဲ့ဘာဉာဏ်နဲ့ပစ္စယပရိက္ခဉာဏ်မြန်မာလိုဆိုလို့ချင်းခန္ဓာ၅ပါးဖြစ်ခြင်းအကြောင်းကိုသိသိပြီးတော့ဒီလိုကြီးတယ်ကိုယောဂီလိုဒီလောက်နာပြီးနာမရူပပရိစ္ဆေဒဉာဏ်ရပါပြီနာနဲ့ရုပ်ကိုပန်းချပြီးတော့သိသွားပြီအခုကြည့်လိုက်ပြီးကဲအခုဟာအစင်းအတန်အနတ်အရာကအတူတူတွေ့အောင်ဆိုတဲ့အောင်သောဘာကယောဂီတို့ဆံရံဒွါရချက်ပေါက်တိုက်တဲ့အခါမှာဘာ၅ပါးဖြစ်ဖြစ်တယ
်
ဘောခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးကငါ့ယူဘခန္ဓာကယုတ်တရားယူဘခန္ဓာကပါတရ
ား
ဝိရဏခန္ဓာတိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာကပါတရားနန္တရား တော့ယောဂီတို့အောင်ကျော်ဘာတက်ဆိုင်နဲ့ငါရှိတာလားယုံနာနာပါရှိဩအဲ့ဒါပန်းချပြီးသွားတာယုံနဲ့နာမယ်တော့နာနဲ့ယုံပဲအဲ့လိုအောင်ကျော်ဘာတက်ဆိုင်နဲ့ငါဆိုတာမရှိသူဆိုတာမရှိယုံနာနာပါလားရှိတယ်လို့ပိုင်ပိုင်ချာချာသိတဲ့နာကိုမှတ်လိုက်နာမရူပပရိစ္ဆေဒဉာဏ်ပါဉာဏ်ယုံလို့အဉာဏ်ရသွားပြီသိသွားပြီတကယ်သိသွားတာသူမျိုးသူကမဟုတ်တော့အခုစာတိရောခန္ဓာတိရောတန့်ပြတာလေဘောဘုဒ္ဓကယုံနာမယ်ရှိတာပဲအပညာသိသွားတယ်ဒါဘုဒ္ဓအခြေခံအခုပြည့်စုံပရိက္ခဏံပြရမယ်အဲ့ဉာဏ်ကပါပိုင်မှတ်သွားဇူလံတော်တာကိုခေါ်တယ်ဒါပေမဲ့ကြတော့ဒါကိုတကယ်နဲ့နားလည်သွားရင်ပေါ့ဒါကြောင့်နားလည်အခုကဇာတိပါဒါအပေါင်းရောက်ခံပြီးတော့ကုပေးတာနောက်ဆုံးတော့ဉာဏ်ရင်းဉာဏ်ရောက်စရာဘွက်တစ်ဘွက်ကပြောင်းအောင်နောက်တိတ်ရောက်သူအဆင့်ချမြင်အဲ့မှာကျတော့အလုံးဉာဏ်စင်လေးမဲ့ပင်ရှိပါလေဟိုခန္ဓာငါးပါးအသေးစိတ်ကတော့ဘူတိစင်နေတာပါတင်းနဲ့တခုထက်တော့နောက်ဆင်ညာတယ်ဟောတရားစင်ဒီမှာပါမယ်အဲ့မှာကျတော့တရားရဲ့ဆိုတရားဝတ်လို့ဆိုဟိုစစ်တယ်ပြီးပေါ့နော်တရားစင်ဘယ်လောက်မြင်တယ်လဲဆိုတော့စစ်တယ်ပြီးပေါ့အဲ့ကျတော့ပြည့်စုံပြပြီဒါလို့ပြည့်စုံပြည့်စုံညာကြည့်လိုက်တော့အဲ့မှာဇယားခွက်တွေမှာခန္ဓာငါးပါးဖြစ်ရောက်ပြထားတယ်ပထမဆုံးခန္ဓာအောက်မှာယူဘခန္ဓာလို့ရေးထားတယ်ဒါကအဲ့ဒီဘက်တော့ရှင်အတိတ်အကြောင်းလို့ပြန်သွားလိုက်အတိတ်အကြောင်းကျတော့အဝိဇ္ဇာတဏှာကံလို့ရေးထားတယ်ဟုတ်ဘက်ကပစ္စုပန်အကြောင်းကျတော့အာဟာရလို့ရေးထားတယ်ဟုတ်အဲ့ဒီအကြောင်းလေးစာရှင်မသေးချာကြည့်လာတော့အဲ့တော့အဲ့ယူဘခန္ဓာဟာတဲ့ဘာကြောင့်ဖြစ်တယ်လဲဆိုရင်အတိတ်အကြောင်းပစ္စုပန်အကြောင်းတစ်ပါးကြောင့်ဖြစ်တာအတိတ်ကြောင့်လည်းဇာဘကြီးတဲ့တော့အဝိဇ္ဇာကဏ္ဍကံအတိတ်ကြောင့်ပါအဝိဇ္ဇာကဏ္ဍအဲခိတ်ဒီဘက်ကတော့ဒုက္ခနေတာအတိတ်ကြောင့်ကအဝိဇ္ဇာကဏ္ဍကံနေနေတာလေသူနဲ့နေလာပြီးပေါ့ပြစ္ဆုတ်မှအကြောင်းလေးပါတယ်အာဟာရအဲ့တော့နှစ်ခုပေါင်းရင်အကြောင်း၄မျိုးပေါ့အဝိဇ္ဇာကဏ္ဍကံအာဟာရအကြောင်းတရားကြောင့်ယူဘက်ကဏ္ဍလာဖြစ်တာဒီလိုသိပါလို့ရှိရင်ဩငါတို့ဒီယုတ်တရားနေတာသာဝရအမေတို့တပုရှင်တို့ကဗန္နေနာမဟုတ်ဘူးလို့သိသွားတယ်။အဲ့ဒါဝိသမဟိပြည့်တယ်ပြန်တက်လိုက်တာ။တက္ကောဩဒီယုတ်နံတရားတွေဟာအကြောင်းမဲ့သူဖြစ်ခြင်းတို့ဖြစ်တာမဟုတ်ပါလား။အဲ့ဒီအာယုဘတိတွေကိုလည်းပြန်တက်လိုက်တယ်။ဒီပြည့်စံပြန်ကြတယ်အဲ့ဒီဒိဋ္ဌိတို့မျိုးပြုတ်သွားတာ။ညာတော်မြင့်ဒီဒိဋ္ဌိမျိုးတွေမှာခြင်းတဲ့ပုဂ္ဂိုလ်တွေညာတာတရားပါတဲ့ရှောက်ကြည့်လို့တဘောကျန်ဗန်းနေတယ်လေကျန်အခုမဟုတ်ဘူးဒါစာအုပ်လေးတွေပြပေးတာခလူတွေပါနားလည်အောင်ပြနေတယ်ဒီအကြောင်းတော့မှဒီအကြောင်းတွေတော့ဖြစ်တယ်ဆိုတော့ပေါ်လွန်ပေါအောင်ပေါ့အခုခန္ဓာ၅ပါးလုံးကတော့အတိတ်ကြောင့်အဝိဇ္ဇာတဏ္ဍာကံဒီအတူတူပဲအမှန်တန်ကြည့်လိုက်အတူတူပဲအဲဒါနဲ့ဆိုယောဂီတို့ဥစဉ်တို့ကုသိုလ်လုပ်ပြီးတော့ဆူတောင်းတဲ့အခါမှာဘယ်သူမှခန္ဓာတစ်ပါးတည်းဖွဲ့ဆုံးမတောင်းဘူးလေလူချမ်းသာဖြစ်ရပါလို့ဆိုတဲ့ရခန္ဓာငါးပါးလုံးပါပါတယ်။နှချမ်းသာခန္ဓာဝလို့ဆိုရတာခန္ဓာငါးပါးလုံးပါပါတယ်။ဒါကြောင့်အတိတ်အကြောင်းကတော့တူတယ်အဝိဇ္ဇာတဏ္ဍာကံကြီးပဲ။ပစ္စုပန်အကြောင်းပွဲတဲ့အကြောင်းပွဲပြရတာ။အာဟာရအာဟာရပစ္စုပန်အကြောင်းပဲပေါ့။အဲ့တော့အဝိဇ္ဇာရဲ့တရားကိုကတော့မောဟကိုရတယ်။မသိဘူးဝိဇ္ဇာလေးကမသိဘူးမောဟစိတ်တွေကအဝိဇ္ဇာရတယ်။တဏှာကတော့တိတိသာလောဘတိတိရတယ်ဘဝကိုလိုချင်တာအဲ့တော့အဝိဇ္ဇာကဘဝဒုက္ခကိုမသိတာမသိတော့တဏှာကလိုချင်တာလိုချင်တော့ကံကပြူတာဘာတွေပြူလဲဆိုတော့လူဘဝလောဘနဲ့ပြီးတော့ကုသိုလ်ပြူတာပေါ့စေတနာကိုရတယ်ကံရစေတနာပေါ့ပါအဘယ်ခန္ဓာဖြစ်တယ်ဆိုရင်တော့အကုသိုလ်စေတနာပေါ့ဒါကြောင့်ဒီဥဒ္ဒေခန္ဓာ၅ပါးသာရတာအဝိဇ္ဇာတဏှာကံအတိတ်ကြောင့်ပါဘုဇုမလုပ်နေတာမဟုတ်ဘူးအဲ့ဒီညမှာရှင်အားတော်ရှင်ပြောလိုက်ကိုဦးဇင်းတို့ယောဂီတို့ကလူတွေဆိုတော့လူဘဝခန္ဓာဟာနော်ဒီဝိဇ္ဇာတဏ္ဍကံအာဟာရဖတ်တာနာယုတ်ဒီအကြောင်းတွေကြောင့်ဖြစ်တာဘယ်သူကြောင့်ဖြစ်တာမဟုတ်ဘူးဆိုတော့ပြောပြမှာဆိုကြဆိုဦးဇင်းတို့တရားဘာသာများလားဆိုကြဘယ်သူခရိယဘာသာကဆိုလို့ရှိရင်ဦးဇင်းဒီလူဘဝလူခန္ဓာကြီးကိုထာဝရဘုရားဖန်တဲ့လူပြုစားတယ်အဲ့တို့ဟိုဣဇနာဘာသာဝင်အလားရှင်မြတ်ကယူဗန်တဲ့လူယူဆတယ်။ခေတ္တဘာသာရှင်ကဗျမာရီယဗန်တဲ့လူယူဆ ဦးဇင်းတို့ခေတ်လူငယ်တွေဆိုလို့ရှိရင်လည်းပဲအမေဘေးကဖန်ဆင်းတဲ့အမေဘေးရောက်တဲ့ဒီလိုယူဆတယ်။ဘုရားဝါရယအဲ့ဒီလေးခုလို့ခုမှမမှားဘူး။အမေဘေးလည်းဒီကလေးကိုဖန်ဆင်းလို့မရဘူး။အဲ့ဒါတသက်တည်းကိုပြပြမှာပေါ့။ဆက်ဆံပြောခဲ့တဲ့အဝိဇ္ဇာလက္ခဏာကံပဲဒီအကြောင်းတော့မှကျွန်တော်ဒီကံလာပြီးတော့လာဖြစ်ရတယ်။ခုဆိုကြပါလို့ဦးဇင်းတို့မိကောင်မတည်းဒီဘုဆင်းက၃ရက်ရှိရတယ်။မိညာရာဒီပန်းဖွင့်ပြီးစားတရင်ဆင်ကြတဲ့ခြင်းဖြစ်ရ။တိချက်နှစ်ချက်မိဖခင်နဲ့ပြောပါ။ဒါမှဒီချက်နှစ်ချက်ကအဓိကမဟုတ်အချမ်းရံ။သာမညာချက်။အဓိကချက်ကဘာလဲဆိုလို့ရှိရင်အဓိကချက်ကတော့အဲ့ဒီမိကောင်မတည်းဒီမှတည်းကအရင်ဘဝကစုတည်စေပေစေဖြစ်ရ။အဲ့ဒါအဓိကအဲ့တော့ကျန်တဲ့တစ်ချက်ဘယ်လောက်ညီညီဘုဘကတတိယကတည်တဲ့ချိန်ပေါ်ရင်ဘယ်တော့မှတတိမတည်ဘူးအဲ့တော့ကျန်ညီမတတိယတည်ရတာဒါလူတွေမို့ဟိုရှင်းပြန်ရတာပါ net တွေခရဲသားတွေကတော့ရှင်းလို့ပြရတာမလို့တော့လူပေါ်မှာလည်းရှိတယ်လေအမေဘာမလဲလူဖြစ်တဲ့ပုဂ္ဂိုလ်ကမှစိတ်သမာနာမိတ်ဆွေမရှိဘူးမကြီးမှမတတိတည်တာတန်တေကစားလို့ပေါ့ဝေလူဝရမနမီမိဘမရှိဘူးဝါမတတိတ္တာ။ဒါကြောင့်ကမလည်းဘုဒ္ဓမဝရမနမီဇာမတတိတ္တာပဲမလည်းမေးဘူး။အဲ့တော့သူတို့ကိုမစလို့ပဲလို့ဆိုရင်အဝိဇ္ဇာတဏ္ဍကံသူတို့လို့အဲ့လိုနားလည်ရမယ်။ဘုဒ္ဓမလုပ်ပြီးလို့မရဘူး။နေ့တစ်ရက်တော့ရှင်းတယ်။ကိုရောက်ပြီးတော့ဒီဝါကတေတော်လားတရားတော်နဲ့နေ့ပြရမှာပေါ့နော်။နန္ဒဆိုအသက်20ကျော်ဝါကနေသွားဖြစ်တာ။ပဲတတိယဝါဒတိပြရဘူးညသူဆိုရင်ဆက်ရှင်တွေတော့ဘွားကနေဖြစ်သွားတယ်ခုလိုရှိတာပေါ့ကိုနဲ့ဟိုမိဘဖြစ်မဲ့ညသူညသားရဲ့ပြိမာနဲ့မှာတော့ဖြစ်တယ်အဲသူတို့ကလည်းဒါငါသားငါဦးတတ်မှတ်တာဘာမှတတိယမတည်ဘူးအဲ့ကြမှာဟောတရဝါဒီကိုအဝိဇ္ဇာတဏ္ဍကံဖန်ကြီးကဟိုးတည်ချာတော့အဲ့ကြအမေဘေးကိုမလို့တော့နေပြီစားမိဘကြီးကဘိုးတော့မလို့လေတို့သူမရကြမှာဆိုရင်ပေါ့နော်ကိုခိုးတဲ့ပုဂ္ဂိုလ်လည်းနဲ့ပုဂ္ဂိုလ်ကြောင့်လည်းပြောလိုက်အောင်တခိုးတွေများလို့ပင်သန်းလည်းရဲ့ပါလေပင်သန်းလည်းရဲ့လူပြည်ကနေပြီးတော့တိုင်းရင်ယူဆနာ15000မှာရှိရမြည်ကြအောင်ဒီယူဆနာရှင်းမယ်ကိုပါဘုမယုံရင်လည်းတူးပြီးတော့ဆင်းသွားကြဟုတ်လားတပည့်ပြည့်ရှင်ပေါ့ဒီယူဆနာ15000တော့လည်းမဟုတ်ပါဘူးတူးဖို့လည်းမလွယ်ပါဘူးဒီယူဆနာရှင်းမှလည်းတူးကြည့်ပါအဲ့ညာပင်သန်းလည်းရောက်ပြီဆိုရင်လည်းခံမဲ့လူသားမှာဒုက္ခနာကူတော့3000ထောက်မှကြီးတယ်မိခင်မွေးမလေးဒီထောက်မှခန္ဓာကိုယ်ဘုံနဲ့ဖြစ်သွားတာအဲ့ဒါသူပလက်လံပြီးတော့လက်တွေချီပြီးကားပြီးတော့အောက်တန်မိုးတိုင်းရိုက်ကြတယ်သူရတဲ့တန်မိုးပမာဏကိုကထမ်းမယ်လို့ပမာဏရှိတယ်၆မှန်ကြီးတဲ့ခန္ဓာကိုယ်ဆိုတော့ထမ်းမယ်တော့ရှိတဲ့တန်မိုးပါလဲမြဲတော့မှာပေါ့အဲ့တော့ရင်းစိုးတစ်ချက်ရိုက်တယ်မြေကြီးနဲ့ကပ်ပြီးတော့လဝနဲ့ပဲတစ်ချက်စီခြေထောက်နဲ့ပဲတစ်ချက်ပြတော့မလုံနိုင်တော့အဲ့ကြမှာဓာတ်တွေနဲ့ဖုံးကြ၊အနေနဲ့ထိုးကြ၊ပေါက်စင်နဲ့ပေါက်ကြ၊လွှတ်နဲ့ဖြတ်ကြ၊ဒေးလည်းမသေးတော့အနည်း၉တန်းနေပါတော့နားဖို့မနာဘူးကမရေတဲ့ပဲ့အဲ့ငယ်ဝင်ကြီးတန်းရုပ်တော့အဖေမေးပါသေးတယ်သူတို့ဘယ်သူ့ဖို့ပြတဲ့အဝိဇ္ဇာတဏ္ဍာတဏ္ဍာဒါဆိုရင်32ခုရှိတဲ့ခန္ဓာတွေရုပ်တွေတို့တဘိုးချင်းဖန်ဆင်းတာကအဝိဇ္ဇာတဏ္ဍာကံကြောင့်ဖြစ်တယ်ဒီအဲ့လိုခန္ဓာ၅ပါးကဘယ်သူ့မှဖန်ဆင်းတာမဟုတ်ဘူးအဝိဇ္ဇာတဏ္ဍာကံကြောင့်ဖြစ်တယ်လို့ပြက်ပဲလို့သာပြီးသွားရင်ပစ္စယပရိက္ခဉာဏ်ပါနေအဲ့မှာလည်းကြည့်သွားကြတဲ့နာရီစိတ်တွေနော်။ဒါကြောင့်လည်းဉာဏ်နဲ့ပါပိုင်ရပြီးတော့အဘယ်တဲ့ကပိတဲ့ပုဂ္ဂိုလ်များမုန်းချောင်မတွေ့ဖြစ်ကြပါစေဘုံတည်း။ယောဂီများလုံးရင်းနဲ့ဆံပြေတော်ပြင်းကြောင့်ကြဆင်းကင်း၍ကိုယ်စိတ်နဲ့ပြချမ်းသာကြပါစေ။ကောင်းကျိုးတို့ရဆန္ဒပြေဝကြပါစေ။